Sono come dovrà unire le due mani, no? Sorry, ဘုရားရှင်ဒီနေ့အတွက်အတွင်းနေဒီဘုရားရှင်ဒီနေ့တစ်ခါဘုရားရဲ့အတွက်ကွက်ပြီးပြောရင်အဘုဒ္ဓဇောစနမြေလုံးလဲဆိုနေဒီခါဘုရားအလုံးလုံးမဟုတ်ဘူးနော်ဒီဘုရားရှင်များအတွက်ဘုရားဝိပဿနာရှိနေတဲ့ပုဂ္ဂိုလ်များအတွက်အဘုဒ္ဓဇောအလုံးဆိုနေသောတာပန်ဆိုရင်တော့တတိပြုတ်ပါဝိသေသပြုတ်ပါ ရာဂံဆိုရင်ရာဂဒေါသရိခေါမဒေါသရာဂံဆိုရင်လောဘဝိသေသဒေါသဝိသေသကုန်သွားနော်မအိတ်ဇမမာနမေနဘဘကျန်ရူပရာဂအရူပရာဂကျန်ကာမရာဂအလုံးကုန်သွားတယ်ဟန္တန်ကြရင်တော့အကုသိုလ်တရားအလုံးကုန်သွားတယ်နော်အဲဒီတော့သူ့အစင်းနဲ့သူဒီဇောတွေမှာအဲ့ဒီသစ္စာပုဂ္ဂိုလ်တွေအတွက်တော့ထားလိုက်အောင်တော့အခုပုလို့ရှင်အတွက် ပြောမယ်ဆိုလို့ရှိရင်အကုသိုလ်ဆန္ဒမျိုးလုံးစောင့်နိုင်တယ်။မဟာကုသိုလ်ဆိုရင်ရှိခုစောင့်နိုင်တယ်။စောင့်နိုင်တော့အဲ့ဒီဇောတွေကိုကုန်းစင်အောင်ရှုပွားသုံးသပ်ဖို့တော့လိုတယ်။အဲ့ဒီတော့ကုန်းစင်အောင်ရှုပွားသုံးသပ်တာနဲ့ပတ်သက်ပြီးတော့တချို့တချို့ပုဂ္ဂိုလ်များကလည်းမနှိမ့်ဆိုင်ကြဘူး။ဘယ်လိုမနှိမ့်ဆိုင်တယ်လဲဆိုတော့အကုသိုလ်တရားတွေကိုပြန်ပြီးတော့ရှုနေအကုသိုလ်တွေထပ် မာဂလိဗရဏဟုကိုဟောနေတဲ့ဖြစ်တဲ့မာဂလိဗရဏလောက်တာနောက်လာမဲ့စိတ်တန်ဥပါဒနာပိုင်းပါနော်သရာဂံဝစိတ်တန်သရာဂံစိတ်တန်ဒီပသနာတိဝိဒရာဂံဝစိတ်တန်ဝိဒရာဂံစိတ်တန်ဒီပသနာတိသဒောသံဝစိတ်တန်သဒောသစိတ်တန်ဒီပသနာတိဝိဒဒောသံဝစိတ်တန်ဝိဒဒောသစိတ်တန်ဒီပသနာတိသမောဟဝစိတ်တန်သမောဟစိတ်တန်ဒီပသနာတိဝိဒမောဟဝစိတ်တန်ဝိဒမောဟစိတ်တန်ဒီပသနာတိရာဂနဲ့ရှင်တွဲနေတဲ့စိတ်တွေဖြစ်ရင်လည်းရာဂနဲ့ရှင်တွဲနေတဲ့စိတ်တွေကိုကိုယ်ကိုယ်ပြောပြသိအောင်ရှုပါရာဂကင်းနေတဲ့စိတ်တွေဖြစ်ရင်လည်းရာဂကင်းတဲ့စိတ်တွေကိုကိုယ်ကိုယ်ပြောပြသိအောင်ရှုပါဒေါသနဲ့ရှင်တွဲနေတဲ့စိတ်တွေဖြစ်ရင်လည်းဒီဒေါသနဲ့ရှင်တွဲနေတဲ့စိတ်တွေကိုကိုယ်ကိုယ်ပြောပြသိအောင်ရှုပါဒေါသကင်းတဲ့စိတ်ဓာတ်တွေဖြစ်နေရင်လည်းဒေါသကင်းတဲ့စိတ်တွေကိုကိုယ်ကိုယ်ပြောပြသိအောင်ရှုပါ။မောဟနဲ့ရှင်ပြနေတဲ့စိတ်တွေဖြစ်ရင်လည်းမောဟနဲ့ရှင်ပြနေတဲ့စိတ်တွေကိုကိုယ်ကိုယ်ပြောပြသိအောင်ရှုပါ။မောဟကင်းတဲ့စိတ်တွေဖြစ်နေရင်လည်းမောဟကင်းတဲ့စိတ်တွေကိုကိုယ်ကိုယ်ပြောပြသိအောင်ရှုနေပါစသည်ဖြင့်ဘုရားရှင်ရှင်းချထား။အဲဒီမျိုးပြချက်ကရာဂဒေါသမောဟစတဲ့အကုသိုလ်တရားတွေဖြစ်ရင်လည်းဖြစ်တာကိုသိအောင်ရှုပါသုံးသပ်ဖို့ဉာဏ်ကြားနေတယ်။ဉာဏ်ဉာဏ်ဒါဖြစ်တော့အဲ့ဒီလိုဉာဏ်ကြက်ဖြစ်သည်သူဟာသူအလိုလိုပေါ်လာတဲ့အခါရှုဖို့ဉာဏ်ကြတာတက်တက်ကိုကပေါ်အောင်လုပ်ပြီးရှုအောင်မှာမဟုတ်ဘူးဆိုပြီးသူကဒီလိုပြောကြတယ်တစ်ခါကအကြောင်းပြချက်တော့ဘယ်လိုပရမတ္ထအနေမှာပရမတ္ထဒါသတရားသာမှန်ခဲ့ရင်ပေါ့သူဟာသူအလိုလိုဖြစ်တဲ့တရားရင်လို့ရှိကောင်းလားမရှိကောင်းဘူးအကြောင်းတရားရှိမှဒါလည်းအကျိုးတရားကပေါ်လာတာသူဟာသူအလိုလိုဖြစ်တယ်ဆိုတဲ့တရားပရမတ္ထသစ္စာနဲ့မှာမရှိကောင်းဒီတော့ဒီအကုသိုလ်တရားတွေကဘာကိုအခြေခံပြီးဖြစ်တယ်လို့မေးတော့အနိက္ခဆုံးအကြောင်းကအာယောနိသောမနတိသာရကိုအခြေခံတယ်နိမလံမှနှလုံးမသွင်းတဲ့အချင်းဒါကအနိက္ခဆုံးအကြောင်းရှင်တွဲနေတဲ့တသင့်အကြောင်းတွေကတော့မြညာဝုထုရောက်ရှိခြင်းရာဂဒေါသမောဟဖြစ်လို့တဲ့အာယောနိချင်းချင်းရှိနေခြင်းဖတ်တာစတဲ့ရှင်ဘက်စိတ်စိတ္တိတွေကကျေစုပြုတ်ခြင်းဒီလိုအကြောင်းတွေလည်းရှိအဲဒီလိုဖတ်တာစတဲ့ရှင်ဘက်စိတ်စိတ္တိတွေကဝိုင်းဝန်းပြီးအကြောင်းပြုတ်ပေးတဲ့အပိုင်းမှာသက္ခုတံဖတ်တာကကျေစုပြုတ်ပေးတဲ့အပိုင်းလည်းရှိဇောနဲ့ရှင်ကျွန်းနေတဲ့ဖတ်တာတွေကကျေစုပြုတ်ပေးနေတာတွေလည်းရှိဘုဘကနောက်လေမနောဒရဝိသီမျိုးဖြစ်နေတော့ဘုံမနောတဖတ်တာကအကျေစုပြုပေးနေတာတွေလည်းရှိကြတယ်။အဲဒီတော့ဒီဖတ်တာအမျိုးမျိုးကလည်းကျေစုပြုပေးပါမှမိယဝုထုကလည်းရှိပါမှရာဂဒေါသမောဟဖြစ်လို့တဲ့အာယုန်တွေကလည်းထင်ရှားရှိပါမှဒီရာဂဒေါသမောဟကဖြစ်နိုင်တယ်။သူကသူအလိုလိုဖြစ်နိုင်တဲ့အစွမ်းအားမရှိဘူး။တို့တော့အဲ့ဒီမိယဝုထုတွေလည်းရှိမယ်ရာဂဒေါသမောဟဖြစ်လို့တဲ့အာယုန်တွေလည်းရှိတယ်မှန်တယ်ရှင်ဘက်စိတ်ကလေးတွေဖတ်တာစားရင်ရှင်ဘက်စိတ်ကလေးတွေကပြည့်စုံပြည့်ပင်းနေတာလည်းမှန်တယ်မှန်ပြီမှန်တယ်လည်းမိမိတို့က ယောနိသောမနတိကာရလမ်းဘက်ကိုပုံစံပြောင်းပြီးနှလုံးသွင်းကြခဲ့ရင်အကုသိုလ်သောမဆုံး။ဒါကြောင့်ဒီအကုသိုလ်တရားတွေဒီသူဟာကအလိုလိုဖြစ်တဲ့တရားမျိုးဟုတ်သလား?ဟုတ်ဘူး။မဟုတ်တဲ့အခါကျတော့ဝိပဿနာဘုရားမှာဘုရားရှင်ကယောဂုရှုပါ၊နံဂုရှုပါညွှန်ကြားနေတော့ယောဂုရှုနေတဲ့ပုဂ္ဂိုလ်၊နံဂုရှုနေတဲ့ပုဂ္ဂိုလ်တွေအဖို့ဒီယောဂဉာဏ်ကြီးကိုကိုယ်သိအောင်သိနေတယ်ဆိုရင်တော့ဘာလုပ်ရမလဲ?အကုသိုလ်ဇောတွေကိုရှုခြင်းရှုခြင်းတော့အယံဒီတော်မနတိကာရစိတ်ထားလေးနဲ့ရှုရင်အကုသိုလ်ဇောတွေရှုလို့ရမယ်။မြေယောထုယောကိုပုတ္တေတင်ပြရတယ်။အာယုံယောကိုပုတ္တေတင်ပြရတယ်။ဝိသုနဲ့အာယုံကိုပုတ္တေတင်ပြီးတဲ့အချိန်အခါမှာဝိသုနဲ့အာယုံကိုပုတ္တေတင်ပြီးတဲ့အချိန်အခါမှာနောက်တစ်ဆင့်ဘာလုပ်ရတယ်လဲ?အာယောနိသောမနတိကာရကိုအခြေခံပေးရတယ်အကုသိုလ်သောဖြစ်ရကုသိုလ်သောဖြစ်ရကြတော့ယောနိသောမနတိကာရကိုအခြေခံပေးရနော်ဒါကြောင့်ဒီလောကပြောခဲ့ပြီးပြီအရှင်သာရိပုတ္တရာကိုရောမြတ်ကြီးအာယောနိသောမနတိကာရကိုအခြေခံပြီးတော့နော်ဒီလောကတော့ကအနုဂရဟသုတ်တံမှာပြောခဲ့ပါတယ်အရှင်သာရိပုတ္တရာကိုရောမြတ်ကြီးနန္ဒီယတိကိုရှုပ္ပသုံးတတ်တာအထုသဖြင့်ဇာနန္ဒီယတိကိုရှုပ္ပသုံးတတ်တာဝိထုနဲ့အာယံကိုပုဒ်တော်တင်းကြီးပြီးရှုလို့တလုံးစီတလုံးစီရှုပ္ပသုံးတတ်လို့ရတဲ့အကြောင်းရှင်းပြပေးပြီနော်အဲဒီတော့ဂုဏ်နဲ့ဒီနေရာမှာနန္ဒီယတိကိုရှုရမယ့်ယောဂီပုဂ္ဂိုလ်ကဝိထုနံပါတ်1ဝိထုနံပါတ်2အာယံကိုပုဒ်တော်တင်းကြီးကိုဇိုးရဲအဲဒီလိုပုဒ်တော်တင်းကြီးပြီးတဲ့အချိန်ခါမှာမိမိတို့ကအာယံနေသောမနတိကာရခေါ်တဲ့နှလုံးသွင်းမှားမှုရှိကြမယ်ဆိုရင်နောက်ကအကုသိုလ်သောဆုံးဒီတော့ဒီအာယောနိသောမနတိကာရဆိုတာကဘာလဲလို့မြင်တော့အာယောနိသောမနတိကာရောနာမအနုဘာယမနတိကာရောဥပ္ပထမနတိကာရောအနေစေနိခန္တိဝဒုက္ခေဒုက္ခန္တိဝအနတ္တနိအတ္တတိဝအန္တုဘေဒုက္ခန္တိဝမနတိကာရောတန်တတဘူလံပုတ္တယတောကမိသံတောဥပ္ပိသတိအာယောနိသောမနတိကာရဆိုတာကအနုဘာယမနတိကာရနိမလမ္မမဟုတ်တဲ့ဥပ္ပဒ္ဓမနတိကာရနိမလမ္မနှလုံးသွင်းမှုနိမလမ္မမဟုတ်တဲ့နှလုံးသွင်းမှုနိမလမ္မနှလုံးသွင်းမှုဘယ်လိုလဲဆိုတော့အနေစေနေသံတိဝါအနေစဖြစ်တဲ့ခန္ဓာ၅ပါးကိုအနေစလို့နှလုံးသွင်းတယ်ဒုက္ခေဒုက္ခတိဝါဒုက္ခဖြစ်နေတဲ့ခန္ဓာ၅ပါးကိုဒုက္ခလို့နှလုံးသွင်းတယ်အနတ္တနိအတ္တတိဝါအနတ္တဖြစ်တဲ့ခန္ဓာ၅ပါးကိုအတ္တလို့နှလုံးသွင်းတယ်အဲ့ဒီအတ္တကအရာကြီးတယ်ပြီးတော့မှထပ်ပြောမယ်အတုဘေတုပန္တိဝါအတုဘဖြစ်နေတဲ့ခန္ဓာ၅ပါးတရားစုကိုသူ့ဘလို့သွားပြီးနှလုံးသွင်းနေဒါကနှလုံးသွင်းမှားဖို့ပါပြီးတော့အဲ့ဒီမှာအနတ္တကိုအတ္တလို့နှလုံးသွင်းတာမှားတယ်ဆိုတာကအတ္တဇွဲကနှစ်မျိုးလောကဒေဉာအတ္တဇွဲမိစ္ဆာဒိဋ္ဌိတို့ကျန်ဆတ်ထားတဲ့အတ္တဒိဋ္ဌိဇွဲဆိုပြီးအတ္တဇွဲနှစ်မျိုးရှိသာသနာ့ဘအယူဆရှိနေတဲ့ပုဂ္ဂိုလ်တွေကအများအားဖြင့်တော့ဖန်ဆင်းခြင်းအတ္တပရမအတ္တရှိတယ်လို့လည်းလက်ခံယုံကြည်ကြတယ်။ဘဝတိတိရဲ့တဏ္ဍာမှာအဖန်ဆင်းခံရတဲ့အတ္တလေးအတ္တကောင်၊နိဗ္ဗာန်ကောင်၊ဝိညာဉ်ကောင်အတ္တကောင်လေးရှိတယ်လို့လည်းလက်ခံယုံကြည်ကြတယ်။ဖန်ဆင်းခြင်းအတ္တဟာလည်းဒီတတ်နဲ့ခံရတယ်လို့ဘုရားကလက်ခံတယ်။အဖန်ဆင်းခံရတဲ့အတ္တလေးဟာလည်းဒီတတ်နေတဲ့ခံရနေတယ်လေခြင်းပျက်စီးခြင်းမရှိဘူးဘဝတစ်ခုပြီးတစ်ခုပြောင်းနေတယ်လို့သူတို့ဒီလိုလက်ခံယုံကြည်ကြတယ်တချို့နော်အဲ့ဒီအတ္တဇွဲကအတ္တဒိဋ္ဌိနဲ့ရှင်တွဲနေတဲ့အတ္တဇွဲတစ်မျိုးနောက်တစ်မျိုးကတော့လောကဒိဋ္ဌိညာအတ္တဇွဲလောကမှာလူတို့ခေါ်သုံးဆွဲနေသည့်အတိုင်းဆွဲနေတဲ့အတ္တဇွဲလည်းရှိတယ်ယောဇမီမှာပုဂ္ဂိုလ်တ attva လူ့နဗျမလို့ဆွဲသားလို့ဆိုတယ်၊သမီးလို့ဆိုတယ်၊ဇနီးလို့ဆိုတယ်၊မိန်းလို့ဆိုတယ်၊အဖိုးကြီးလို့ဆိုတယ်၊အဖွားကြီးလို့ဆိုတယ်ဆွေလို့ငွေလို့လဲလို့ရားလို့အိုးလို့အိမ်လို့အစသဖြင့်ဆွေလန်းယုံကြည်နေကြတကယ်ထင်ရှားရှိနေတယ်လို့ဆွေလန်းယုံကြည်ကြရင်အဲ့ဒီယုံကြည်ချက်အတ္တဇွဲဆိုတော့လောကဒေဝညာအတ္တဇွဲလို့ခေါ်ပါတယ်နော်အဲ့ဒီတော့အဲ့ဒီလောကဒေဝညာအတ္တဇွဲဖြစ်နေတဲ့ဒီအဇွဲကိုအခြေခံပြီးတော့အနတ္တဖြစ်နေတဲ့ခန္ဓာ၅ပါးကိုအတ္တလို့သွားပြီးနှလုံးသွင်းတယ်။သားလို့နှလုံးသွင်းတယ်။သမီးလို့နှလုံးသွင်းတယ်နော် ယောက်ျားလိုနှလုံးသွင်းတယ်မိန်းမလိုနှလုံးသွင်းတယ်လူလိုနှလုံးသွင်းတယ်နတ်လိုနှလုံးသွင်းတယ်မြမလိုနှလုံးသွင်းတယ်ရှင်လိုငွေလိုတတ်မဲ့ပစ္စည်းဖြစ်ခဲ့နော်လေယာဉ်အိုးအိမ်စသည်ဖြင့်နှလုံးသွင်းတယ်အဲ့ဒီလိုနှလုံးသွင်းကြရင်မှားလားမှားလားမှားတယ်ဘာဖြစ်လို့လဲတို့ကဒီယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတာက30ဘုံအတွက်မှာဖမ်းပြီးတန်ခွဲကြည့်လိုက်ရင်ယုတ်တရားအစုဘုံနန္တရားအစုဘုံကမှန်းတယ်အကြောင်းတရားအစုဘုံယုတ်တရားအစုဘုံကမှန်းတယ်အနိစ္စတရားအစုဘုံဒုက္ခတရားအစုဘုံအနတ္တတရားအစုဘုံနေတာမှန်တယ်။မှန်နေတဲ့အတွက်ယုတ်တရားနန္တရားလို့နှလုံးသွင်းရင်လည်းမှန်တယ်။အကြောင်းတရားအကျိုးတရားတွေလို့နှလုံးသွင်းလည်းမှန်တယ်။အနိစ္စတရားအစုဘုံဒုက္ခတရားအစုဘုံအနတ္တတရားအစုဘုံအတုပ္ပတရားအစုဘုံလို့နှလုံးသွင်းလည်းမှန်တယ်။အဲဒီလိုနှလုံးမသွင်းဘဲကြောင်းရံလှန်ပြီးတော့ယောက်ျားမိန်းမသုဘုဒ္ဓသွားလူနာဗြဟ္မာသားသမီးဇနီးမိန်းမအစတင်ဖြင့်နှလုံးသွင်းခဲ့ရင်မှားတယ်။အနိစ္စဒုက္ခအတ္တလို့နှလုံးသွင်းခဲ့ရင်လည်းမာနီတယ်သူ့ဘာလို့လှတယ်တင့်တယ်တယ်လို့နှလုံးသွင်းခဲ့ရင်လည်းမာနီတယ်နော်ဒါကြောင့်အဲ့ဒီလိုနှလုံးသွင်းမှားနေတဲ့ပုဂ္ဂိုလ်ရဲ့အနန္တမှာမဖြစ်လေတန်ထောအာယောနိသမနတိကာရကိုတတ္ထဒုက္ခနာငါးပါး၌မဟုတ်လားအကျင်ညာသောပုဒ်တရားတော်ဖြစ်စေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာ၌ကာမိသံတော်ကာမိသံတာနိဝရဏတရားဒီဥပ္ပဇ္ဇတိဖြစ်ပေါ်၍လာတတ်၏ဟောကာမိသံတာကာမခေါ်တဲ့လူချင်းစရာဒီတက်စီတက်မဲ့ကာမဝိသုအစုစုအပေါ်၌နိမန်လမ်းမနှလုံးမသွင်းတတ်ဖဲအာယောနိတော်မနတိကာရနိမန်လမ်းမနှလုံးသွင်းကြမဲ့ဆိုရင်ဒီနှလုံးသွင်းမှမှုကိုဒီဘာများစွာထက်ခါထက်ခါဖြစ်စေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာကာမိခန္ဓာနိဝရဏတရားလို့ခေါ်ဆိုအပ်တဲ့အရာကတစ်ခုပေါ်လာတယ်။အကြောင်းကျင်းပြီးပေါ်တာဟုတ်သလားမဟုတ်ပါဘူးနော်။ဒါကြောင့်ဦးဇင်းတို့ကဒီရာဂမိမိတဏ္ဍာမှာထိစားရှိနေတဲ့ဒီရာဂကိုကြည့်ပေးရတယ်ဘာကြောင့်လဲဒီရာဂအပေါ်မှာချက်ပြီးတော့ဒါကနေချက်ထပ်ပြီးမဖြစ်အောင်ဒီရာဂဟာလည်းအနိစ္စတရားပဲဒုက္ခတရားပဲအနတ္တတရားပဲဒီဒေါသတရားတွေဟာလည်းအနိစ္စတရားတွေဒုက္ခတရားတွေအနတ္တတရားတွေဒီရာဂဒေါသမောဟတွေကိုအခြေခံပြီးတော့ဒီရာဂဒေါသမောဟတို့ရဲ့အနိစ္စအခြင်းအဒုက္ခအခြင်းအနတ္တအခြင်းအကိုအာရုံယူပြီးတော့အနိစ္စနုပါဒဉာဏ်ဒုက္ခနုပါဒဉာဏ်အနတ္တနုပါဒဉာဏ်ခေါ်တဲ့ဝိပဿနာဉာဏ်နေဖြစ်ပေါ်လာစီခြင်းအကျိုးဟာဥတည်ပြီးတော့အကုသိုလ်တရားတွေကိုလည်းဝိပဿနာရှုနေခြင်းတော့ဖြစ်တယ်။အကုသိုလ်တရားတွေကိုတိုးအောင်ပေါ့အောင်များအောင်လုပ်နေခြင်းမဟုတ်ဘူး။ဒါဝါဆိုတာကအခက်သားပဲ။အကုသိုလ်တရားတွေအပေါ်မှာလည်းထပ်ပြီးတော့မစွဲဘူးလား။စွဲတယ်။တချို့စိတ်ဒေါသတိတ်ကြီးတယ်။ဟိုးလာပြောမနေနဲ့။ငါစိတ်ကဒုညစိတ်နဲ့တူတာမဟုတ်ဘူး။ငါဒေါသကဒုညဒေါသနဲ့တူတာမဟုတ်ဘူး။ငါကဘယ်တော့မှလာပြီးချော့မင်းနဲ့ပြောမင်းနဲ့ဟောတချို့ကဒီလိုမိမိဒေါသကိုမိမိပြန်ပြီးနှစ်ချိုင်နေတဲ့သဘောမရှိဘူးလားရှိငါမာနကသူများမာနနဲ့တူတာမဟုတ်ဘူးငါလောဘကသူများလောဘနဲ့တူတာမဟုတ်ဘူးစသဖြင့်မပြောကြဘူးလားပြောတယ်ဘုံကြီးလောဘအနန္တမမြင်နိုင်လောဘပြောပြလို့မကုန်နိုင်ဟုတ်ဟုတ်တယ်ဟုတ်လားပြောကြတယ်ပြောကြတယ်အဲ့ဒီလောဘကိုပြန်ပြီးတော့နှစ်သက်မှုတွေ့တာမှုမရှိဘူးလားရှိတယ်တချို့ကြတော့ဘာလဲတချို့အဖို့ဖားတွေပေါ့ကိုယ်တရားကြီးတွေကအဖို့ဖားအရင်ရောက်တော့ညီလေးကိုသိဖြစ်တယ်ဆိုရင်လူချင်းကဒီညီလေးကိုချစ်တဲ့အကြောင်းထုတ်ပြီးတော့ခုံလုပ်ပြီးပြောတာကိုနှိမ့်ချိုက်ချိုက်မရှိဘူးလားရှိတယ်ဟောညီပေါ်မှာတွင်တက်တက်မနေတဲ့တဏှာကိုပဲခုံထပ်ပြီးတော့ယူနေကြတယ်ရာဂကိုအကြောင်းပြုပြီးနောက်ထပ်ရာဂတွေထပ်ထပ်ပြီးဖြစ်နေတယ်အဲဒီလိုရာဂတွေနောက်ထပ်ထပ်ထပ်ပြီးဖြစ်နေတဲ့အတွက်ကြောင့်ဒီလိုမဖြစ်ရဲ့အတွက်ရာဂကိုအာယုံယူပြီးတော့အနိစ္စ ानु ပါဒနာညာဒုက္ခ ानु ပါဒနာညာအနတ္တ ानु ပါဒနာညာအစရှိတဲ့ဒီ ानु ပါဒနာညာကြီးတွေဖြစ်ပေါ်ရင်အတွက်ဥတည်ပြီးတော့ဒီရာဂဒေါသမောဟတွေကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်ပြီးဝိပါဒနာအရှိဖို့ဘုရားမြင်ကြတော်မူခြင်းဖြစ်တယ်နော်ဒါကြောင့်ဦးဇင်းတို့အကုသိုလ်ဇောတွေကိုလည်းရှုပြရပါတယ်ကုသိုလ်ဇောတွေကိုလည်းရှုပြရတယ်သို့သောကုသိုလ်ဇောတွေကြတော့ယောနိတော်မနတိကာရကအခြေခံအကြောင်းဘာဒီယောနိတော်မနတိကာရလဲလို့မြင်တော့ယောနိသောမနတိကာရောနာမဥပါယမနတိကာရောပထမနတိကာရောအနိစ္စအနိစ္စံဒီဝဒုက္ခေဒုက္ခံဒီဝအနတ္တနိအနတ္တံဒီဝအတုပိအတုပံဒီဝမနတိကာရောယောနိသောမနတိကာရောနာမယောနိသောမနတိကာရမိဒီကာဒါကမူလပဏ္ဍအထက်ကရာပထမရသမေနာ280နဲ့ငါ286မှာဖွင့်နေတဲ့အဖွင့်မယ်ဒီယောနိသောမနတိကာရအယောနိသောမနတိကာရနော်ယောနိသောမနတိကာရောနာမယောနိသောမနတိကာရအမိဒီကဥပါယမနတိကာရောအကြောင်းဥပေနိမန္နမနှလုံးသားတိကာရောပထမနတိကာရောအကြောင်းဥပေတင် အကြောင်းထင်ရှားကြည့်သည့်အတိုင်းဤမှနာမကလုံးသွင်းခြင်းသည်အနိစ္စေအနိစ္စတရားနှင့်အနိစ္စတိဝါအနိစ္စဟု၍၎င်းဒုက္ခဒုက္ခေဒုက္ခတရားနှင့်ဒုက္ခတိဝါဒုက္ခဟု၍၎င်းအနတ္တိအနတ္တတရားနှင့်အနတ္တတိဝါအနတ္တဟု၍၎င်းအတုဘေအတုဘတရားနှင့်အတုဘံတိဝါအတုဘတရားဟု၍၎င်းမနတိကာရောနှလုံးသွင်းခြင်းသည်ဤမှနာမနှလုံးသွင်းတယ်ဥပါယမနတိကာရပထမနတိကာရဤမှလက်မှနှလုံးသွင်းခြင်းဘာပြောတာလဲအနိစ္စဖြစ်တဲ့ခန္ဓာ၅ပါးကိုအနိစ္စလို့နှလုံးသွင်းတယ်ဒုက္ခဖြစ်နေတဲ့ခန္ဓာ၅ပါးကိုဒုက္ခလို့နှလုံးသွင်းတယ်အနတ္တဖြစ်နေတဲ့ခန္ဓာ၅ပါးကိုအနတ္တလို့နှလုံးသွင်းတယ်အတုပဖြစ်နေတဲ့ခန္ဓာ၅ပါးကိုအတုပလို့နှလုံးသွင်းတယ်ဆိုရင်ဓာတိယောနိတော်မနတိကာရအမိမလမ်းမှာနှလုံးသွင်းခြင်းဖြစ်တယ်တန်တန်ထဘုဒ္ဓံဘုဒ္ဓယတောကမိသံတော်ပိဟိယတိတန်ထောယောနိတော်မနတိကာရကိုတတ္ထဒုက္ခန္ဓာ၅ပါးတို့အပေါ်၌ဘဟုလံဒီခာများစွာဘုဒ္ဓရတော်ဖြစ်စေတဲ့ပုဂ္ဂိုလ်ရဲ့အန္တရာယ်၌ကာမိသံတော်ကာမိသံဓာတိပိယတိပြောက်ပြွေတော်လေ၏ကာမိသံဓာကိုပယ်နိုင်တဲ့သောအားရှိယောနိတော်မနတိကာရကဒီကာမိသံဓာနိဝရဏလို့ခေါ်ဆိုအပ်တဲ့လက်ရှိသမဲ့ကာမဝဋ်ထုအစုစုအပေါ်၌တွင်တန်တက်မဲ့နေတဲ့တဏှာကိုပယ်နိုင်တဲ့သောအားရှိနေရှိနေတဲ့အတွက်ဒီယောနိတော်မနတိကာရလိုခြင်းလို့အကုသိုလ်တရားတွေကိုလည်းပေါ်ပြရတယ်ဟုတ်တယ်မလားအမှုတော်တရားတွေကိုအာရုံယူပြီးတော့ဝိပဿနာရှုပြရတယ်။ဒါကဒီခန္ဓာ၅ပါးထဲမှာအနိစ္စဖြစ်တဲ့ခန္ဓာ၅ပါးဒုက္ခဖြစ်တဲ့ခန္ဓာ၅ပါးအနတ္တဖြစ်တဲ့ခန္ဓာ၅ပါးအတုပဖြစ်နေတဲ့ဒီခန္ဓာ၅ပါးထဲမှာဒီအမှုတော်တရားတွေလည်းမပါဘူးလား။ပါနေပါတယ်။အလုံးရှုရတယ်နော်။ကဲကောင်းပြီ။အဲ့ဒီလိုရှုတဲ့အပိုင်းမှာဒီသက္ကုဒ္ဒရာဝိဓိအတွင်းမှာရှိနေတဲ့စိတ်ကြည်တွေကိုဘယ်ပုံဘယ်ပန်းဗဏိလအဖြစ်ရှုမလဲဒီပိုင်းလေးနည်းစပြီးပြောကြရအောင်နော်ဝိထုနဲ့အာယုံကိုပုဒ်ွဲ့တင်းကြည့်ရမယ်ဆိုတဲ့တမချက်ရှိတယ်ဒီတော့သက္ကုဒ္ဒရာဝိဓိစိတ်ကြည်တွေကိုပထမသိထားဖို့လိုတယ်ပါဠိလိုပြောရင်တော့သင်္ဆာဒ္ဒရာဝဇံသက္ကုဝိညာဉ်တံပရိစ္ဆေတဏိရဏဟောသောဇောခုနှစ်ကျင်းတရားယုံနှစ်ကျင်းဆိုပြီးတော့သက္ကုဒ္ဒရာဝိဓိဖြစ်တယ်နောက်ကဘဝင်လေးနေချပြီးတော့ဒီယူပါယုံကိုပဲဆက်လက်အာယုံယူနေတဲ့ဒရဏုဝတ္တကမနောဒွါရဝိသီလို့ခေါ်ဆုံးအပ်တဲ့နောက်လည်းမနောဒွါရဝိသီသုဒ္ဓမနောဒွါရဝိသီလို့ခေါ်ဆုံးအပ်တဲ့မနောဒွါရဝိသီတွေပဲနော်ဒီတော့ဒရဏုဝတ္တကတော့သုဒ္ဓတို့ကိုခဏဖေးထုတ်လိုက်ယူပါယုံကိုဆက်လက်အာယုံယူနေတဲ့မနောဒွါရဝိသီလို့ဒီလောက်ကအာယုံမှတ်ထားနော်ဒီတော့ဒီသက္ကုဒ္ဒရဝိသီနဲ့မနောဒွါရဝိသီတွေဖြစ်တော့ဒီမနောဒွါရဝိသီကြတော့မနောဒွါရဝဇ္ဇံသော9ကျင့်ကြာယုံ2ကျင့်ဆိုတဲ့ပုံစံအနေနဲ့ဒါဝိသီစိတ်အပြည့်ဖြစ်ခင်ဖြစ်တဲ့အဲ့ဒီမှာဗမာလိုပြောရင်တော့ရှင်ရင်မြင်းတိလက်ခံဆုံးစံဆုံးဖြတ်ဇော9ကျင့်တရားယုံ2ကျင့်ဒီလိုဖြစ်တယ်။နောဝိသီကြတော့ရှင်ရင်ဆုံးဖြတ်ဇောတရားယုံပဲနော်။အဲ့ဒီပုံစံအနေထားနဲ့ဖြစ်သွားတဲ့အခါမှာဝိသီတွေကတခါတလေအာယုံကမထင်မရှားဖြစ်နေခြင်းဖြင့်ဘဝင်လေးလှုပ်ယုံတဆုပ်သွားတတ်တယ်။ဝိသီစဉ်အစဉ်မဖြစ်ဘူး။ဒါကိုတော့ရင်းကြောကြံကတော့မောဂဝရလို့သတ်မှတ်ထားတယ်။အခန္တဏီပကရကလည်းမောဂဝရလို့ပဲသတ်မှတ်ထားတယ်။တခါတည်းအာယုံကအနှဲငယ်ထင်ရှားခဲ့မယ်ဆိုရင်တော့ဒီဇာတရဝဇ္ဇသကဝိညာဉ်တမိဇန်တဏိရဏဟုတ်ထောဆိုပြီးဟုတ်ထောမှာဆုံးသွားတယ်။အဲ့ဒီညာထဲမှာတန့်ရပြီးဆုံးသွားတာကတော့မရှိဘူးနော်။မရှိကောင်းဘူး။ဒီကြောင့်ကိုလည်းပြီးတော့မှထပ်ပြောမယ်။တခါအဲ့ဒီဟာကျတော့ဝဋ္ဌဘဏဝါရဆိုပြီးသီရိမန္တအသင်္ကအမိရတဲ့တိညုံကျန်ကခေါ်သုံးဆွဲထားတယ်။အထာတဏိအထကရဆရာတော်ကတော့ဒုတိယမောကဝါရဆိုပြီးဒီလိုပဲသုံးထားတယ်နော်။နာမည်ပဲကွာပါတယ်။တခါလျံအာယုံကနည်းနည်းပို့ပြီးထင်ရှားလာမယ်ဆိုလို့ရှိရင်တော့ဇောအထိဇောခဏချင်းပေါ့ရေပုံရအဖြစ်ဆောက်သွားတယ်။အဲ့ဒီဝါရကတော့ဇဝနဝါရဆိုပြီးတိညုံကျန်ကသတ်မှတ်ပေးထားတယ်။အထာတဏိထကရာဆရာတော်ကတော့တတိယမောကဝါရဆိုပြီးဒီလိုသုံးထားတယ်။ဒါခါဒီတဲ့ကိုပို့ပြီးအာယုံကသင်္ဆာလို့ဝိသိအပြည့်ဖြစ်နေတယ်ဆိုတော့သရာယုံကြတယ်။အဲ့ဒါကိုတော့သရာရမဏဝါရဆိုပြီးသတ်မှတ်ထားတယ်။အဲ့ဒီသတ်မှတ်ချက်ကတော့တင်းကျုံကျန်းတဲ့အထာတဏိထကရာနှစ်ဦးလုံးအဆုံးတူညီကြပါတယ်။အဲ့ဒီဝိသိစိတ်တွေထဲမှာဦးဇင်းတို့ပင်စဒ္ဒရဝဇံဖြစ်ဖြစ်ပြီဆိုရင်တော့ဟုတ်ထောင်းမှကြမှာဆုံးတယ်။ဈာရမှာသက္ကုဝိညာဉ်နဲ့ဆုံးသွားတယ်ဆိုတာမရှိကောင်းဘူး။တံတိဆိုင်နဲ့ဆုံးသွားတယ်ဆိုတာလည်းမရှိကောင်းဘူး။နန္ဒီရဏနဲ့ဆုံးသွားတယ်ဆိုတာလည်းမရှိကောင်းဘူး။ မရှိကောင်းမှုနဲ့ပတ်သက်လို့အထာဏနီအထက်ကရာမပြည့်ပြည့်စုံစုံလေးဖွင့်ဆိုထားပါရစ်နော်ဒီဖွင့်ဆိုချက်ကလေးကိုဦးဇင်ထပ်ပြောဖို့အကြောင်းလေးတစ်ခုပေါ်လာတယ်အဲ့ဒီအကြောင်းလေးကဘာလဲလို့မေးရင်တော့ဒိဋ္ဌိဒိဋ္ဌအမတ်တံဆိုတဲ့ရှုခွင့်နဲ့ပတ်သက်တဲ့အကြောင်းညာလေးတစ်ခုပဲနော်အဲ့တော့ရှုခွင့်ကလေးကိုနည်းနည်းကြိုပြောမှပုံပြီးသဘောပေါက်မယ်ဒီတော့သက္ခုအကြည်သက္ခုဒေါရဝိသိစိတ်ရှိတည်တည်ထဲမှာသက္ခုဝိညာဉ်ကသက္ခုအတိတ်ကိုဖြစ်ဖြစ်တယ်။သက္ခုဝုထုယောက်ကိုဖြစ်ဖြစ်တယ်။ယံနေတဲ့ဒိသရဏဝဇ္ဇတပိဆိုင်တလိရဏဟောထောသောခုနှစ်ကျင်တရားယုံနှစ်ကျင်နောက်လည်းမနောဒရဝိသိတွေအလုံးကတော့ဘာဖြစ်လဲ။ဘဝဉာဏ်မနောအကြည်ကိုဆွဲပြီးတော့ဟရိယဝုထုကိုဖြစ်ပြီးဖြစ်တယ်။ဖြစ်တဲ့အချိန်ကကျတော့ယောဂီပုဂ္ဂိုလ်ကဒွါရလို့လည်းခေါ်တဲ့ဝုထုနော်။ဒွါရနှစ်မျိုးကိုပုဒ်သိသိရပါတယ်။ဒီဝိသိစိတ်တိတေကဒွါရနှစ်မျိုးကိုသက္ခုဒွါရနဲ့ဘဝင်မနောအကြည့်လို့ခေါ်ဆိုအပ်တဲ့မနောဒွါရနှစ်ခုကိုအစွဲပြုပြီးဖြစ်ပေါ်နေတဲ့အတွက်ကြောင့်ဒီဒွါရနှစ်ခုကိုတစ်ဖက်ကအပြင်းကြီးထင်အောင်လေ့ကျင့်ထားရတယ်။ယုတ်ကမထမ်းပိုင်းပေါ်ဖြေနေတဲ့ယောဂီအဖို့ဒီဘင်းကတော့လွယ်သွားလိမ့်နော်။အဲဒီတော့သက္ခုအကြည့်ဓာတ်နဲ့ဘဝင်မနောအကြည့်ဓာတ်နှစ်ခုကိုပုဒ်တိသိပြီးတဲ့အချိန်ခါမှာယုတ်ကလတခုသို့မဟုတ်ယုတ်ကလအများကြီးရဲ့ယူပါယုံအယောင်ကိုနှံ့ပြီးအာယုံယူရတယ်။အာယုံယူလိုက်တဲ့အချိန်ခါမှာသူယူပါယုံအယောင်ကဒီသက္ခုအကြည်တတ်နဲ့ဘဝင်မနောအကြည်တတ်နှစ်ခုမှပြန်တူလာပြီးရှေ့ရှုကြရောက်တဲ့သို့မဟုတ်ပြန်တူလာပြီးရက်ခတ်တဲ့သို့မဟုတ်ခြင်းနဲ့အတူတူကြီးပဲအတိပဲနော်။သက္ခုအကြည်တတ်နဲ့ဘဝင်မနောအကြည်တတ်နှစ်ခုမှပြန်တူလာပြီးခြင်းလိုက်တဲ့အခါသက္ခုဒွါရဝိသိစိတ်စိတ်လေးကလေးဖြစ်လာတယ်ဉာဏ်သာဒရဝဇ္ဇံသကုဝိညာဉ်တမရိစေတရဏဝုထောဆိုပြီးတော့ဝိသိစိတ်တွေဖြစ်လာတော့အဲ့ဒီဝုထောကဝုထောခေါ်တဲ့ဆုံးဖြတ်တဲ့စိတ်ကယောနိသောမနတိကာရဖြစ်ပါစေ။နောက်ကကုသိုလ်သောပြောတယ်။ယောနိသောမနတိကာရဆိုတာကလည်းဒီဝုထောခေါ်တဲ့ဆုံးဖြတ်တဲ့စိတ်ရှိတဲ့ကိုပြောတာပဲ။အာယောနိသောမနတိကာရဆိုတာကလည်းဒီဝုထောခေါ်တဲ့ဆုံးဖြတ်တဲ့စိတ်ရှိတဲ့ကိုပဲပြောတာပဲ။သူရဲ့ဆုံးဖြတ်ချက်ကမှန်နေရင်နောက်ကကုသိုလ်သောပြောတယ်။သူရဲ့ဆုံးဖြတ်ချက်ကမှားသွားပြီဆိုတာနဲ့နောက်ကအကုသိုလ်သောပြောတော့တာပဲ။ဒီတော့ဒီဝုထောရဲ့ဆုံးဖြတ်ချက်ကမှားတာမှန်တာကိုအခြေခံပြီးတော့မှန်နေတဲ့ရင်ယောနိသောမနတိကာရလို့ခေါ်တယ်။မှားသွားရင်အာယောနိသောမနတိကာရခေါ်တယ်။မှားတယ်မှန်တယ်ကိုကပြောပြီးပြီ။မှန်တယ်ဆိုတာကဒီရုပ်ပါယုံဒီကုဏ္ဏကခန္ဓာ၅ပါးထဲမှာအကျုံးဝင်တယ်နော်အိဋ္ဌာတရားမှန်တဲ့ဒုက္ခတရားမှန်တဲ့အနတ္တတရားမှန်တဲ့အတုကတရားမှန်နေတယ်မှန်နေတဲ့အတွက်ဒီရုပ်ပါယုံကိုရုပ်ပါယုံလို့နှလုံးသွင်းတတ်ရင်လည်းမှန်တယ်ဒီရုပ်ပါယုံကိုယုတ်တရားလို့နှလုံးသွင်းလည်းမှန်တယ်အိဋ္ဌာလို့နှလုံးသွင်းမယ်ဒုက္ခလို့နှလုံးသွင်းမယ်အနတ္တလို့နှလုံးသွင်းမယ်အတုကလို့နှလုံးသွင်းမယ်ဆိုလည်းမှန်နေတယ်မှန်နေတဲ့အတွက်နောက်ကဇောရီကကုသိုလ်ဇောရီဇောလိမ့်မယ်သောတဲ့အတွက်အဲ့ဒီယောနိသောမနတိကာရဘုရောဒီဥဒ္ဓဘုရောဇဝနာပฏิပါဒကမနတိကာရဆိုပြီးဒီလိုသုံးထားတယ်ဇဝနာပฏิပါဒကမနတိကာရဆိုတာကဇောရဲ့အခြေခံအကြောင်းရင်းဖြစ်တဲ့နှလုံးသွင်းဒီလိုနှလုံးသွင်းခြင်းမနတိကာရလို့ခေါ်သလိုပါတယ်ဟောနောက်ပိုင်းနောက်ဝိသိရှိသေးတယ်ဒီယူပါယုံကမဲ့ဆက်လက်အာယုံယူနေတဲ့မနောဒရာဝဇ္ဇဇောခဏချင်းတရားယုံနှစ်ချင်းဆိုပြီးဒီဝိသိတွေကြာတယ်အဲ့ဒီဝိသိမှလည်းဒီမနောဒရာဝဇ္ဇံကသူကဆုံးဖြတ်ချက်မှန်ဖို့လိုတယ်။သူရဲ့ဆုံးဖြတ်ချက်ကမှန်တော့ရင်နောက်ကကုသိုလ်သောစောတယ်။သူဆုံးဖြတ်ချက်ကမှန်ရင်လည်းနောက်ကအကုသိုလ်သောတွေစောတယ်။မနောဒရာဝဇ္ဇံကိုတော့ဇဝနာဇောရှိကတ်နေတဲ့အတွက်သူကလည်းဇဝနာပฏิပါဒကမနတိကာရဒီလိုပဲခေါ်တယ်။ဒီဘက်မှာပိစ္ဆဒရာဝဇ္ဇံဆိုတာရှိသေးတယ်။သကုဒရာဝိသိရဲ့အစပိုင်းမှာနော်။သက္ခုအကြည့်နဲ့ဝိမနအကြည့်တက်ကိုပုဒ်တဲ့သိသိလိုက်ပြီးယူပါယုံကနှံ့အာယုံယူလိုက်ရင်ထိုယူပါယုံအယောင်ကသက္ခုအကြည့်တက်နဲ့ဝိမနအကြည့်တက်နှစ်ခုမှပြန်လူလာပြီးထင်တဲ့အခါရက်ခတ်တဲ့အခါဒိသဒရဝိသသက္ခုဝိညာဉ်တမရိစေတရဏဥဒ္ဒသောစကားယုံစက်ပြီးဖြစ်ဝိသိစိတ်အခြင်းဖြစ်ဖြစ်တယ်။အဲ့ဒီပိသဒရဝိကံကြတော့သူရဲ့နှလုံးသွင်းမှုစဉ်းမြင်မှုကလည်းမှန်ဖို့လိုတယ်နော်။သူကတော့ဝိသိပฏิပါဒကမနတိကာရဆိုပြီးဒီလိုသုံးထားတယ်နော်ဝိသိစိတ်တို့ရဲ့အခြေခံအကြောင်းရင်းနှလုံးသွင်းမှုပဲအဲဒီတော့အဲ့ဒီအပိုင်းမှာဒီဒိဋ္ဌိဒိဋ္ဌမတ်တန်နဲ့ပတ်သက်ပြီးဘယ်လိုပြောချင်လဲလို့မေးရင်တော့ခေတ်ကအများစုပြောနေတာကဒိဋ္ဌိဒိဋ္ဌမတ်တန်မြင်မြင်တဲ့နေရာမှာစိတ်ထားမှာစိတ်တွေရှေ့ဆက်ပြီး မဖြစ်စေနဲ့ဟုတ်ပလားမြင်မြင်တဲ့နေရာမှာပဲစိတ်ကလေးမြင်တဲ့မြင်တဲ့စိတ်ကလေးပဲဖြစ်ဖြစ်စေတခြားစိတ်တွေမဖြစ်စေနဲ့မြင်တဲ့နေရာမှာပဲစိတ်ထားရှင်းဆက်ပြီးတော့ဘာမှစိတ်တွေဖြစ်အောင်မကြိုးစားနဲ့ဆိုပြီးဒီလိုသင်ပြကြဒီကညဘယံကိုမြင်နေစရာကဘယ်စိတ်ကမြင်တာလဲသက္ကုဝိညာဉ်စိတ်ကမြင်တယ်ဒါတနာကိစ္စပဲနော်သက္ကုဝိညာဉ်စိတ်ကညဘယံကိုမြင်တာဖြစ်တော့မြင်တဲ့နေရာမှာပဲစိတ်ထားမယ်နောက်ထပ်စိတ်ဒီညဘယံအပေါ်မှာမဖြစ်စေနဲ့လို့ဆိုတော့သက္ကုဝိညာဉ်ပဲဖြစ်ပါစေနောက်ထပ်ဒီဝိသိစိတ်ဒီမဖြစ်စေနဲ့လို့ပြောတဲ့အဓိပ္ပာယ်မျိုးဖြစ်သွားတယ်ဒီတော့သက္ကဝိညာဉ်သာဖြစ်ပြီးတော့နောက်ထပ်ဝိသိစိတ်ကြီးမဖြစ်အောင်လုပ်လို့ရနိုင်သွားကြလားလို့ဒီမျိုးကိုမေးစရာဖြစ်မလားဘုလားဖြစ်လာတယ်အထာတရဏီအထေကရာသံသနာ309 310မှာဖွင့်ထားပါတယ်နော်ဘာပြောလဲသစေပါဏဘဝင်ကအာဝတ္တိပရိယမနောဓာတုယဘဝင်ကအာဝတ္တိဝဒ္ဓမနအပပိတဝဘအန္တရာသက္ကဝိညာဉ်နေဝသံပရိစိနေဝသန္တိနေဝထတဝမြို့တိတ္တိတိနေတံဌာနဝိသတိဘာပြောလဲသတိပါဏဘဝင်ကအာဝတ္တိဘဝင်ကိုလဲသွားစီတယ်ဘဝင်လေးရပ်သွားတယ်ဘဝင်ကိုရပ်သွားစီတယ်ဆိုရင်ဒီအာယုန်နဲ့ဒီဝိသုနဲ့အာယုန်ပုဒ်သက်သိပြီးတော့ဒီသက်ကိုအကြည်ဓာတ်နဲ့ဘဝင်မနောအကြည်ဓာတ်ကိုပုဒ်သက်သိပြီးတော့ယူပါယုန်ကနှအာယုန်ယူလိုက်တဲ့အချိန်ခါမှာဒီအာယုန်ကအင်းငယ်ထင်ရှားလာတဲ့သိဒုက္ခလမဖြစ်ဘူးနော်အင်းငယ်ထင်ရှားလာပြီဆိုလို့ရှိရင်တော့ဘဝင်လေးကလှုပ်ပြီးတော့ရပ်သွားတယ်အဲ့ဒီဘဝင်လေးလှုပ်ရသွားတာကိုဘဝင်ကိုလဲစီတယ်လို့ပြောတာ။ရှင်ရှင်နဲ့ရှင်ရှင်ပေါ်တော့နော်။ဝိသနာဝဇန်ဆိုတဲ့စိတ်ကလေး။ဒါကြောင့်ကရိယာမနောဓာတုယဘဝင်ကအာဝတိတေ။ကရိယာမနောဓာတုယကရိယာမနောဓာဟုခေါ်ဆိုအပ်တဲ့သစ္စာဓာဝဇန်စိတ်ဒီဘဝင်ကဘဝင်ကအာဝတိတေလဲစီနှိမ့်ခဲ့သည်ရှိတော့လဲရဲဆိုတာကရပ်တော့အောင်လှုပ်တာပြောနော်။ဝဋ္ဌပနံဟုခေါ်သောအပ္ပိတဝဝမရောက်ဖဲသာခြင်းအန္တရာဇာကာလ၌သက္ကုဝိညာဉ်နေဝသက္ကုဝိညာဉ်၌၎င်းသံပရိစိနေဝသံပရိစိ၌၎င်းသက္ကုဝိညာဉ်နေဝယူပါယံကိုမြင်တဲ့သက္ကုဝိညာဉ်စိ၌၎င်းသံပရိစိနေဝယူပါယံကိုလက်ခံတဲ့သံပရိစိစိ၌၎င်းသန္တိရနေဝယူပါယံကိုဆုံးဆန်းနေတဲ့သန္တိရနစိ၌၎င်းထတ်တဝါယတ္တိဝိမြေဝတ္တိတတိတိပြန်လှည့်လက်တဟူသောဣဒံဌာနဤအကြောင်းအရာမျိုးသည်နဝိဇ္ဇပြိမရှိသေးတာလင်သည်ဘဝင်ကိုဒီသစ္စတရဝဇန်ခေါ်တဲ့ကရိယာမနောဓာတ်ကနေပြီးတော့လဲစီမယ်ရက်စီမယ်ဆိုခဲ့ရင်နော်ဘုသောကိုမရောက်စင်မရောက်ဖဲနဲ့တန်ကြာသက္ကဝိညာဉ်မှာစိတ်တည်ရက်သွားတယ်ဆိုတာလေစိတ်အစဉ်ရက်ဆက်သွားတယ်ဆိုတာလေမဖြစ်နိုင်ဘူးသံရိစိတ်မှာရက်ဆက်သွားတယ်ဆိုတာလေမဖြစ်နိုင်ဘူးတန်တိရဏမှာရက်ဆက်သွားတယ်ဆိုတာလေဘယ်တော့မှမဖြစ်နိုင်ဘူးအောက်ထိဆုံးအဖြစ်ဘယ်တိတော့ရောက်ရမလဲဘုံသောအတိရောက်ရမယ်ဇောတိရောက်တာလည်းရှိတယ်ဒရာယုံတိရောက်သွားတာလည်းရှိတယ်အာယုံကအထင်ရှားလာပြမယ်ဆိုရင်နော်ဒါကြောင့်ဦးဇင်းတို့ဒီမြင်မြင်တဲ့နေရာမှာစိတ်ထားမြင်တဲ့စိတ်ကလေးတစ်ခုသာဖြစ်ပါစေနောက်ထပ်စိတ်တွေမဖြစ်ပါစေနဲ့ဆိုတော့ဘုရားတော်မှကျင့်လို့ရနိုင်တယ်ဤစနစ်မျိုးဟုတ်သလားမဟုတ်ဘူးနော်ဆိုတော့ဒီတိကျတိကျအမတ်တန်ဆန်ကဘာကိုဆိုလိုတာလဲဆိုတာနဲ့ပတ်သက်လို့တော့ဦးဇင်းလည်းဟောထားပါတယ်နော်မဟာမလူကျဗုဒ္ဓတုတ်တန်တိတိတ္တမတ္တန်56ခုရှိနေပါတယ်ဆိုလိုရင်အကျဉ်းချုပ်ခေကတော့ယူပါယုံကိုမြင်တဲ့အချိန်ခါမှာဒီယူပါယုံကိုအာယုံယူပြီးတော့အမှုတို့ဇောရီမစောပဲယူပါယုံကိုအာယုံယူပြီးတော့ဝိပဒနာဇောဝိတိစိတ်အစဉ်ကြီးဖြစ်အောင်လေ့ကျင့်မှာလို့ဒီလိုဆိုလိုတာနော်ယူပါယုံကိုအာယုံပြီးရာဂဒေါသမောဟတွေမဖြစ်အောင်မကျင့်မှာနဲ့ယူပါယုံကိုအာယုံယူပြီးတော့ရာဂဒေါသမောဟကင်းနေတဲ့ဝိပဿနာကုသိုလ်ဇောဝိသိစိတ်အစဉ်တွေဖြစ်အောင်ကြိုးစားအထောက်အကူမြတ်စွာဘုရားတိုက်တွန်းတာပါနော်သို့တော့အပြည့်အစုံသိကျင်ရင်တော့အဲ့ဒီမာလူကျဗုဒ္ဓအတုတ္တံနာပြီးတော့ပဲနော်အခုဒီနေရာမှာပြောလို့ရင်းလေးကတော့ဒိဋ္ဌိဒိဋ္ဌမတ္တံကျင့်စဉ်ဒီမြင်မြင်တဲ့နေရာမှာပဲစိတ်ထားရမယ်ကျင့်စဉ်မျိုးမဟုတ်ဘူးဘာကိုပြောနေတာလဲလို့မေးတော့မြင်တဲ့အချိန်အခါမှာဖြစ်ပေါ်လာတဲ့မြင်တတ်တဲ့တရားမြင်အပ်တဲ့တရားဒိဋ္ဌကနှစ်မျိုးခွင့်ထားတယ်။မြင်အပ်တဲ့တရားကယူပါယုံမြင်တတ်တဲ့တရားကသက္ကုဒ္ဝရဝိသိစိတ်တွေ။ယူပါယုံကိုဆက်လက်အာယုံယူနေတဲ့မနောဒ္ဝရဝိသိစိတ်တွေ။အဲမြင်အပ်မြင်တတ်တရားနှစ်မျိုးလုံးကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဌာန်တင်ပြီးတော့ဝိပဿနာရှုဖို့ပြန်ညွှန်ကြားတယ်။မြင်အပ်တဲ့ယူပါယုံကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဌာန်တင်ပြီးတော့ဝိပဿနာရှုပါ မြင်တတ်တဲ့သက္ကုဒ္ဓရဝိသိစိတ်နဲ့မနောဒ္ဓရဝိသိစိတ်စိတ်တွေကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာဤသုံးတန်တင်ပြီးတော့ဝိပဿနာရှုနေပါရှုခဲ့မယ်ဆိုလို့ရှိရင်ဘာဖြစ်မလဲမြင်အပ်တဲ့ယူပါယုံမြင်တတ်တဲ့သက္ကုဒ္ဓရဝိသိစိတ်စိတ်ယူပါယုံကဆက်လက်အာယုံယူနေတဲ့မနောဒ္ဓရဝိသိစိတ်စိတ်ဒီတရားတွေအပေါ်နဲ့ရာဂဒေါသမောဟတွေကျင်းသွားလိမ့်မယ်။အဲ့ရာဂဒေါသမောဟကျင်းအောင်ကျင့်ကြံကြုပ်ဖို့ပေါ့မြတ်အထုပ်ပါလို့ဒီလိုဘုရားရှင်တိုက်တွန်းထားတဲ့ဒေသနာပဲနော်။အဲဒီအပိုင်းကိုကြကြနဲ့နဲ့သိကျင်နေဆိုရင်တော့မာလုဇဗုဒ္ဓအတုဒ္ဒအထက်ကရာနဲ့ဟောဥဒ္ဓမဖွင့်ဆိုထားတဲ့ဘာကြီးအတုဒ္ဒအထက်ကရာနှစ်ခုစဟပ်ပြီးကြည့်ကြရင်တော့ဒီအိဗေဒီပြည်ပြည်ဆောင်ဆောင်ဖွင့်ဆိုထားတာတွေ့ချိန်ပါတယ်နော်။ကဲဒီတော့ခုသက္ကုဒ္ဓရဝိသိစိတ်စိတ်နာတရားလေးတွေကိုဥစဉ်လို့ကုသိုလ်သောကကနေပြီးတော့ယောနိသောမနတိကာရဘက်ကနေရှင်းဥစွာရှုကြမယ်ဆိုရင်ပေါ့နံပါတ်၁ကသက္ကုအတ္တိတနဲ့ဘုံမနောအတ္တိတကိုပုတဲ့သိစီရတယ်နံပါတ်၂ကယုတ်ကလတခုတို့မဟုတ်ယုတ်ကလအများစုရဲ့ယူပါယုံအယောင်ကိုသမ်းပြီးတော့အယုံယူရတယ်ဆိုယူပါယုံအယောင်ကဒီသက္ကုအတ္တိတနဲ့ဘုံမနောအတ္တိတနှစ်ခုမှပြန်ထူလာပြီးတော့ရက်ခတ်ရက်ခတ်တဲ့အချိန်ခါမှာဒေသဒရဝဇ္ဇကဝိညာဏပရိစ္ဆေဒလိကနာဟောထောသောတရားယုံအစရှိတဲ့ဒီဝိသိစိတ်စိတ်တွေပေါ်လာမယ်။အဲဒီလိုပေါ်လာတဲ့အပ္ပစ္စံဒီဝိသိစိတ်စိတ်တွေကိုချုပ်တော့ချုပ်ဖို့နည်းစနစ်ဘယ်နှခုရှိတယ်လို့မေးစရာရှိတယ်။အဲဒီစနစ်အကြောင်းကိုတော့နည်းနည်းပြောမှဖြစ်မယ်နော်။ဒီလိုကတော့ပြောခဲ့ပြီးဒီတစ်ခါတော့ဝိသတိမေအထက်ကရာမှာလာတဲ့စနစ်ကိုနည်းနည်းပြောမယ်။ဝိသတိမေအထက်ကရာဒုတိယအဉ္စံမျက်နှာ126 129လောက်မှာဒီစနစ်ကလေးတွေကိုဖွင့်ထားပါတယ်နော်။ဖန္တာသင်ရှားတဲ့ပုဂ္ဂိုလ်ဖတ်တာကအစအရှိနေတယ်။ဝေဒနာသင်ရှားတဲ့ပုဂ္ဂိုလ်ဝေဒနာကအစအရှိနေတယ်။အတိစိတ်ဝိညာဉ်သင်ရှားတဲ့ပုဂ္ဂိုလ်အတိစိတ်ဝိညာဉ်ကအစပြီးရှိနေတယ်။အဲဒီတော့ဒီဝိသိစိတ်စိတ်တွေထဲမှာဧဝံသူဤသုဒ္ဓရူပပရိက္ခာတပဏ္ဍာအရူပဓမ္မတိဟာကရေဟိဥပါဒံဒီဖတ်တာဝတိနာဝဝေဒနာဝတိနာဝဝိညာဏဝတိနာဝကောင်းမွန်ခြင်းကြောင့်ယောက်တရားကိုသိကြည့်ပြီးတော့ယောဂဝဆရာပုဂ္ဂိုလ်ရဲ့တန်တမာနန္တရားတွေဟာသုံးမျိုးသောအခြင်းအပြည့်ထင်လာတယ်။ဖတ်တာဤအစွမ်းဖြင့်ထင်လာတာလည်းရှိတယ်။ဝေဒနာဤအစွမ်းဖြင့်ထင်လာတာလည်းရှိတယ်။အသိစိတ်ဝိညာဉ်ဤအစွမ်းဖြင့်ထင်လာတာလည်းရှိတယ်။ဒါဘယ်လိုလဲဆိုတော့ဧကတံတဝပထဝီဓာတုကက္ခဏလက္ခဏာတိအာတိနာနိယနာဓာတုယောပရိကဏံဓာတပထမဝိနိဗ္ဗာန်တော်ဖတ်သောတန်တော်မြတ်တော်ဝေဒနာဝေဒနာခန္ဓာတင်ညာတင်ညာခန္ဓာသတိဖတ်တိလစေရနာသင်္ခါရခန္ဓာစိတ္တဝိညာဉ်နဲ့ခန္ဓာတို့ဥပထာတိဟောသူကြတော့ဘာပြောလဲဧကတာတဥ္တောယောဂဝဆရာပုဂ္ဂိုလ်အားဧကတာတဥ္တောယောဂဝဆရာပုဂ္ဂိုလ်အဖို့တဝရှိဥစွာပထဝီဓာတုပထဝီဓာတိကက္ခလလက္ခဏာခေမှခြင်းလက္ခဏာရှိဣတိအာရိနာမြေနဤသောသာသမြင့်ဖြင့်ဓာတုယောဓာတုကိုပရိက္ခဏတ္တဉာဏ်ဖြင့်ပိုင်းခြားယူသောဧကတတုသောယောဂဝဆရာပုဂ္ဂိုလ်ယတန်တ၌ပထမဝိနိဗ္ဗာန်တော်သို့ပထဝီတန်ဆိုတဲ့အာယုံပေါ်၌ရှိဥစွာကြောက်ချင်းသဘောဟုခေါ်ဆိုအပ်သောဖန္တော်ဖတ်တသည်၎င်းတန်တံယုတ်တသို့ဖတ်တနှင့်ရှင်တွဲစေရဖြစ်ပေါ်သောဝေဒနာခန္ဓာမှုဝေဒနာတိကဝေဒနေခန္ဓာဝေဒနေခန္ဓာတိပညာမှန်သောပညာတိကပညာခန္ဓာတိပညာခန္ဓာတိတန်တိဖတ်တိနဖတ်တနှင့်အတုတ္တကဝစေရနာစေရနာတရားတိကသင်္ခါရခန္ဓာသင်္ခါရခန္ဓာတိစိတ်ဓာတ်အတိစေဝိညာဉ်တိကဝိညာဉ်နဲ့ခန္ဓာဝိညာဉ်နဲ့ခန္ဓာတိဣတိဤသို့ဥပထာတိအတိဟနဲ့သင်္ချာစွာတည်ရလာပေ၏ပထဝီဓာတ်တိကက္ခလဒါကအကျဉ်းသိသိတဲ့နည်းစနစ်ဆိုကြပါစို့နော်အဲဒီတော့ပထဝီဓာတ်ကက္ခလဓာတ်လက္ခဏာမာတဲ့သဘောလက္ခဏာရှိပထဝီဒီမာတဲ့သဘောလက္ခဏာရှိတဲ့အခါကျတော့ဒီမာတဲ့သဘောလေးကိုနှံ့အာယုံယူတယ်အာယုံယူလိုက်တဲ့အချိန်ခါမှာဒီဓာတ်ကိုပထဝီဓာတ်ကိုသွားပြီးနှလုံးသွင်းလိုက်လို့ရှိရင်ပထဝီဓာတ်ဆိုတဲ့ဒီအာယုံပေါ်နဲ့ရှင်ဥစွာကြံ့ရောက်ခြင်းသဘောဘယ်ပထဝီဓာတ်လဲလို့ဒီလိုတော့မေးစရာရှိနော်အဲ့ဒါနဲ့ပတ်သက်လို့ဉာဏ်မကတော့အထက်ကရာဆရာတော်ကအကျဉ်းအကျက်နှစ်နည်းသူကရေးထားပါတယ်အကျဉ်းကတော့ယုတ်28ပါးကိုအာရုံယူပြီးဖြစ်ပေါ်တဲ့ဉာဏ်တရားကိုသိရှိတဲ့စနစ်အကျယ်ကတော့သမင်မှာပထဝီရှိတယ်ဘဝဉ္စေတလက်သက်42ခုထတာဒီမှာပထဝီ42မျိုးရှိနေဒါကဟိုသုံးပြောတာပါနော်42မျိုးမကဘူးနော်အဲဒါသမင်မှာဆိုလို့ရှိရင် ကာယတတကကလရှိတယ်ဘဝတတကကလရှိတယ်သရစ္ဆအထကလရှိတယ်ဥရစ္ဆအထကလရှိတယ်ဟရစ္ဆအထကလရှိတယ်ကလက၅မျိုးရှိတယ်ဈာန်မြေမှာကောကကလ၅မျိုးရှိတဲ့အတွက်ကလတိုင်းကလတိုင်းမှာပထဝီပါနေတော့ပထဝီ၅မျိုးရှိတယ်အဲဒီတော့ဈာန်မြေမှာရှိတဲ့ကာယတတကကလမှာရှိတဲ့ပထဝီကိုအာယုံယူပြီးတော့လည်းဉာဏ်တရားတွေကိုသိသိထိုင်တယ်ဘဝတတကကလမှာပါနေတဲ့ပထဝီကိုအာယုံယူပြီးတော့လည်းဉာဏ်တရားတွေကိုသိသိထိုင်တယ်ဝိဒ္ဓဇအထက်ကလမှာပါတဲ့ပထဝီကိုအာယုံယူပြီးတော့လည်းဉာဏ်တရားတွေကိုသိသိထိုင်တယ်။ဘုဒ္ဓဇအထက်ကလမှာပါနေတဲ့ပထဝီကိုအာယုံယူပြီးတော့လည်းဉာဏ်တရားတွေကိုသိသိထိုင်တယ်။ဟာရဇအထက်ကလမှာပါနေတဲ့ပထဝီကိုအာယုံယူပြီးတော့လည်းဉာဏ်တရားတွေကိုသိသိထိုင်တယ်။အဲ့ဒါကတော့အကျယ်သိသိတဲ့နည်းဖြစ်လို့42ခေါဋ္ဌာတအပေါင်းစံတို့ပဲ။အဲ့ဒီပထဝီမှာ42ခေါဋ္ဌာတမှာရှောက်ပြီးဒီလိုသိကြီးရတယ်လို့အာဘောတိသောဝါယဆက်တဲ့ဉာဏ်နေတဲ့ယုတ်တရားတွေမှာလည်းဒီပုံစံစနစ်ကိုနည်းနည်းပြီးတော့42ခုထာတ6ထာတ42ခုထာတဆိုက်တယ်လို့ရနိုင်တဲ့အနေအထားမှာလက်ရှိသိရှိသေးရပါတယ်နော်ဆိုက်တယ်လို့ပြောရတာကတော့ယူဝိဒါတို့ဘာဝရုပ်တို့ဆိုတာကကလတိုင်းမှာထင်ရှားရှိတာမျိုးမဟုတ်ဘူးရှိတဲ့ကလမှာရှိတယ်မရှိတဲ့ကလမရှိဘူးအလားတူပဲအကြည့်တက်နေဆိုတာကတချို့ကလမှာရှိတယ်တချို့ကလမှာမရှိဘူးမရှိတဲ့ကလမသိဘူးလို့ပေါ့ရှိတဲ့ကလမှာသိသိဖို့ပဲနော်အဲဒီတော့အကျဉ်းကြီးလည်းပဲဖြစ်ဖြစ်အကျယ်ကြီးလည်းပဲဖြစ်ဖြစ်နာနေလုံးရပဲဖြစ်ဖြစ်ဒီယုတ်ရက်တွေကိုတော့စသိသိရမယ်။သိသိတဲ့အပိုင်းမှာဖဋ္ဌာကလည်းစသိသိတဲ့ပုဂ္ဂိုလ်ဝေဒနာကစသိသိတဲ့ပုဂ္ဂိုလ်အတိတ်ဝိညာဉ်ကစသိသိတဲ့ပုဂ္ဂိုလ်ဆိုပြီးတော့၃မျိုးရှိတဲ့အနက်ကတကယ်တော့ယောဂီပုဂ္ဂိုလ်တွေကဒီကာယတဏ္ဍကကလမှာရှိတဲ့ပထဝီဓာတ်ပဲဆိုကြပါလို့ခန္ဓာအိမ်ပေါ့နော်။အဲဒီပထဝီဓာတ်ကိုလှမ်းပြီးအာယုံယူလိုက်တဲ့အချိန်အခါလေးမှာဒီပထဝီဓာတ်ဆိုတဲ့အာယုံပေါ်တော့ဒီဥစ္စာတက်ရောက်သွားခြင်းသဘောလို့ခေါ်ဆိုအပ်တဲ့ဖတ်တာလေးသင်္ချာနေတယ်။သင်္ချာပြီဆိုလို့ရှိရင်သူဖတ်တာလေးတွေကိုသိကြည့်ရတယ်။ဖတ်တာကိုသိကြည့်တဲ့အပိုင်းမှာဉာဏ်ရည်လေးကိုသိကြည့်ပြီဆိုရင်အာရဏဒွါရအလိုက်သိကြည့်ပါဆိုတဲ့ပထမသတ်မှတ်ထားတဲ့မူကိုလက်ခံထားဖို့လိုတယ်။အဲဒီသတ်မှတ်ထားတဲ့မူကဒီဖတ်တာလေးကသဘောစိတ်ကသာဒါရဏစေတသိက်သိအလုံးနဲ့ဆက်ဆံနေတဲ့စေတသိက်တစ်ခုဖြစ်တယ်။အဓိပ္ပာယ်ရှိနေတယ်ဆိုရင်ဖတ်တာရှိတယ်။စိတ်တိုင်းစိတ်တိုင်းမှာဒီဖတ်တာမပါတဲ့စိတ်ဆိုတာမရှိကောင်းဘူး။မရှိကောင်းတဲ့အတွက်ခုနကအာရဏဒွါရလို့ခေါ်ဆိုအပ်တဲ့သက္ကုဒွါရဝိသီလေးကိုအာရုံယူထားလိုက်။ဝိသဒရဝဇ္ဇမှာလည်းဖတ်တာပါတယ်။စဉ်းဉဏ်နဲ့စိတ်။ဉာဏ်တိလို့ခေါ်ဆိုအပ်တဲ့သက္ကုဝိညာဉ်စိတ်မှာလည်းဖတ်တာပါတယ်။လက်ခံလို့ခေါ်ဆိုထားတဲ့သံပရိစိတ်မှာလည်းဖတ်တာပါတယ်။သောသနာခေါ်ဆိုအပ်တဲ့တဏှိနာစိတ်မှလည်းဖတ်တာပါတယ်။သုံးဖြတ်တဲ့ဥထုံးမှလည်းဖတ်တာပါတယ်။ဇောရီမှလည်းဇောခုနှစ်ကြိမ်လုံးမှအတိဖတ်တာပါသွားကြတယ်။တရားရုံနှစ်မျိုးလုံးမှလည်းဖတ်တာပါတယ်။ဒါကြောင့်ဖတ်တာသင်္ချာနေတဲ့ပုဂ္ဂိုလ်ကအဲ့ဒီစိတ်ကြက်ခဏတိုင်းမှာရှိနေတဲ့ဖတ်တာတိုင်းကိုသင်္ချာအောင်ပထမအစသိကြည့်ရတယ်နော်။အဲ့ဒီလိုသိကြည့်ပြီးတဲ့အချိန်ခါကျတော့မှရှေ့သိသိတက်ပြီးတော့ဘာလို့ကလဲအန္တမြောက်တာဝေဒနာဝိညာဉ်ခန္ဓာတင်ညာတင်ညာခန္ဓာတတ္တိဖတ်တင်တာစိရဏတင်ခရက်ခန္ဓာစိတ်ဓာဝိညာဉ်နဲ့ခန္ဓာတို့ဒီဥပ္ပထာတိဟောဒီဖတ်တာလေးနဲ့အတူစင်တွဲပြီးတော့စိတ်တဲ့ခဏတစ်ခုအတွင်းမှာဖြစ်ပေါ်တော့တဲ့ဝေဒနာကဝိညာဉ်ခန္ဓာမှတ်တတ်တဲ့ဒီအာယုံကိုမှတ်တတ်တဲ့တင်ညာကတင်ညာခန္ဓာဖတ်တာနဲ့အတူတူကစင်တွဲပြီးတော့အာယုံပေါ်သို့စိတ်စရိတိတံမြောက်ဓာတ်တွေကိုရောက်အောင်သုံးဆောင်ပြင်းနေတဲ့စိရဏကတင်ခရက်ခန္ဓာအတိတ်ကဝိညာဉ်နဲ့ခန္ဓာဆိုပြီးတော့အဲ့ဒီခန္ဓာ၅ပါးတဲ့ယောဂီပုဂ္ဂိုလ်ရဲ့အဉ္စနဲ့မှသင်္ချာလာတယ်။အဲ့ဒါဖတ်တာနဲ့စေရနာလို့ပြောလိုက်ရင်ဉာဏ်နဲ့စိတ္တိတွေအလုံးပါတယ်ဆိုတာကတချို့တလောကအရှင်းကကြီးပြီနော်။ဒါကြောင့်စိတ်တဲ့ခဏတိုင်းမှာရှင်ပဲစိတ်စိတ္တိကိုကိုယ်စီအောင်တကတကတော့သိသိရမယ်လုပ်ငန်းခွင်တော့ဖြစ်နေပြီ။အဲ့ဒီတော့သိကြည့်တဲ့အပိုင်းမှာတဲ့နော်။တချို့ပုဂ္ဂိုလ်ရဲ့နန္ဒနဲ့နန္တရားတွေကမထင်မဆက်တခါတည်းဖြစ်ပြီးတော့လာတတ်ပြန်တယ်။အဲဒီလိုနန္တရားတွေကမထင်မဆက်ဖြစ်လာပြီဆိုလို့ရှိရင်တော့သူယောဂီပုဂ္ဂိုလ်ကဘာလုပ်ရမလဲ။သာသေပနာတတိနာတေနာမုခေနရူပံပိခေတောအရူပံပရိက္ခဏတောဒုက္ခမတအရူပနာဥပါဒာတိတေနဒုရနိသေပံအခန္တဝရူပမေဝပုဏ္ဏပုဏ္ဏတမတိတပံမနတိကတပံပရိခေတပံဝဝုသပေတပံသစေအကြေတိနာတိနာမူခေနထောထောဖတ်တာကိုဥတည်ရသိသိချင်းဝေဒနာကိုဥတည်ရသိသိချင်းအတိစေဝိညာဉ်ကိုဥတည်ရသိသိချင်းဟုခေါ်ထားသောထောထောသိသိကြောင့်နိလန်ဖြင့် ရူပံယုတ်တရားကိုပြည့်စုံတော်ဝတ္တိကြီးကြီးအရူပဏ္ဏတရားကိုပြိကနာတော်သိသောယောဂဝသရာပုဂ္ဂိုလ်ရဲ့ပြိကနာတော်သိရနေသောအတ္တထိုယောဂဝသရာပုဂ္ဂိုလ်ရဲ့တန်တား၌ဒုက္ခမတ္တဘိမွေသည့်အတွက်ကြောင့်အရူပဏ္ဏတရားသည်နဥပ္ပါထာတိမထင်လားမမြင်လားသည့်ခင်ညာအဒေနထိုယောဂီပုဂ္ဂိုလ်သည်ဒုရနိစ္စပိုင်းနန္တရားကိုသိကြီးခြင်းဆိုတဲ့တောင်းဝန်ကိုပြန့်ပစ်ဆန္ဒခြင်းကိုအကတော်မပြုမှု၍ရူပမေဝယုတ်တရားကိုသာလျှင်ပုဏ္ဏပုဏ္ဏအဖမံအထထသမ္မတိတဗံသုံးပါအာယိမနတိကန္တဗံဇလုံးတွင်အာယိပရိဂေတဗံညာဖြင့်ပိုင်းခြားယူအာယိဝဝတပေတဗံဇလုံးစီဇလုံးစီညာဖြင့်ပိုင်းခြားမှတ်တာအာယိနန္တရားတွေကတင်မွေလို့ယုတ်တရားကိုသိသိပြီးတဲ့အခါနန္တရားကိုလှန်သိသိလိုက်တဲ့ယောဂဝဆရာပုဂ္ဂိုလ်ရဲ့တန်တော်မှနန္တရားတွေကမထင်လားမမြင်လားဖြစ်နေခဲ့ရင်ထိုပုဂ္ဂိုလ်သည်နန္ဒရသိသိချင်းဆိုတဲ့လုပ်ငန်းဝင်ကိုတာဝန်ကြီးကိုစွန့်ပြစ်ခံထားခြင်းမပြုပဲယုတ်တရားကိုသာလျှင်ထက်ကထက်ကဘုံကနေပါနှုတ်ပြီးနေပါညာဖြင့်ပိုင်းခြားယူပါညာဖြင့်ပိုင်းခြားမှတ်တတ်နေပါဒီတော့ယောဂီပုဂ္ဂိုလ်ကယုတ်တရားတွေကိုနန္ဒရသိပြီးတော့မယ်စနစ်တကျရှုထားတတ်ပြီးဖြစ်ဖို့မလိုဘူးလားလိုတယ်ဟိုဇန်နန္ဒရလောက်ကတော့ယုတ်ကိုမသိကြည့်ရခြင်းသိကြည့်ရဒီလိုကစကုဒရဝိသိကမစရှိတဲ့ကာမဝဆရနန္တရားတွေကိုသိကြည့်တော့မယ်ယောဂီပုဂ္ဂိုလ်ကတော့ယုံတရားကိုသိကြည့်ထားပြီးဖြစ်ဖို့ယုံနေတယ်။ဒါဖြစ်လို့လေ။သက္ကုအတိတ်ကိုဖြင်းပြီးတော့သက္ကုဝိညာဉ်ကဖြစ်မယ်။ဘဝမနောအတိတ်ကိုအစွတ်ပြုတ်ပြီးဟရိယဝုဒ္ဓကိုဖြင်းပြီးတော့ဉာဏ်မြောက်သက္ကုဒ္ဝရဝိသိစိတ်တွေတည်နေ။ယူပါယံကိုဆက်နဲ့အာယုံယူနေတဲ့မနောဒ္ဝရဝိသိစိတ်တွေတည်တာဖြစ်ကြပါဖြစ်တယ်။ဒီလိုဖြစ်သွားမယ်သက်တမ်းအချင်းခံကာလကတစ္ဆေကံကိုအချင်းကလေးတသိန်းလောက်ပုံရင်ဒီဘုံလောက်ကသက်တမ်းအဲ့တော့ဒုတောင်းပြီးတင်းငင်းငင်းဖြစ်နေတရားတွေကိုသူတို့ဖြစ်တဲ့နေရာလေးကခြံပြီးစောင့်ပြီးမကြည့်နိုင်ဘူးသူတို့ကိုတွေးပါမလားမတွေးနိုင်ဘူးမတွေးနိုင်ဘူးဒီတော့သက်ကိုအတိတ်သရကဘယ်လိုနေသလဲမတည်သေးဘူးဘဝင်မလို့အတိတ်သရကဘယ်လိုနေသလဲမတည်သေးဘူးမတည်တာလေဒီကုန်ကြီးဖန်ထားတဲ့ဒီယောဂီပုဂ္ဂိုလ်ကဒီသက်ကိုထွားရဝိဓိရှိစီရှိလို့ရပါမလားမရဘာဖြစ်လို့လဲဝိဓုနဲ့အာယံကိုပုံတွဲသိရှိမှဒီနတရားကရှိလို့ရပါဒီရဝုထုလို့ဖော်ထုတ်အပ်တဲ့သက္ကုအကြည်တဲ့ဝိမနောအကြည်တဲ့သက္ကုဒ္ဝရနဲ့မနောဒ္ဝရနော်ဒီနှစ်ခုကမှမထွက်တတ်တဲ့ယောဂီပုဂ္ဂိုလ်အဖို့ဒီသက္ကုဒ္ဝရဝိသိစိတ်တွေကိုဘယ်လိုရှိမလဲရှိလို့မရနိုင်ဘူးဒါကြောင့်နန္တရားတွေမထင်လားမမြင်လားဖြစ်ခဲ့ရင်တော့သူယောဂီပုဂ္ဂိုလ်ကဘာလုပ်ရမလဲနန္တရားတို့ရဲ့ပြီးပြည့်ရနန္တရားတို့ရဲ့အာယုံဖြစ်တဲ့အခုခါမှာယုတ်ကိုအာယုံယူပြီးရှိနေတာဖြစ်လို့နော်အာယုံယုတ်ဖြစ်နေတဲ့ဒီယုတ်တရားတွေကိုရင်ဖန်များစွာထက်ခါထက်ခါသုံးသပ်နေပါနှလုံးသွင်းနေပါဉာဏ်ဖြင့်ပိုက်ချခြင်းနေပါဉာဏ်ဖြင့်ပိုက်ချမှတ်တတ်နေပါတဲ့နော်မှတ်တတ်လိုက်ရင်ဘာဖြစ်လဲယထာယထာဟိတရူပံသူဝိခာလိတံဟောတိနိစ္စတံဒုက္ခိတုတ်တံတထတတတရာမနအရူပဓမ္မတိယမေဝပါကတဟောတိယထာယထာအခြင်းအခြင်းတော်သောအခြင်းအဖြစ်အတ္တထိုယောဂဝဆပုဂ္ဂိုလ်ရဲ့အတိဉာဏ်၌ရူပံယုတ်တရားတိသူဝိခာလိတအထုသဖြင့်တန်ခြင်းရှင်းကြသည်မိစ္ဆတံအကျုံသွေးခြင်းတိသူပရိဒုဒ္ဒအထုရှင်းကြတန်ခြင်းတိဟောတိဖြစ်၏တဏ္ဍတဏ္ဍထိုတို့သောအခြင်းအားဖြင့်တရားရမဏထိုယုတ်တရားနှင့်အာယုံရှိကြကုန်သောအရူပဓမ္မနန္တရားတို့သည်တရားမေဝအလိုလိုသားနှင့်ပါကတထင်ရှားထားကြကုန်သည်ဟောတိဖြစ်ကြလေကုန်၏ယုတ်တရားတိကသာအတိညာတန်ခြင်းပါသည်အစုအထွေဖြစ်နေပါသည်ယုတ်တရားရှိကွနော်ယုတ်နေတဲ့ရှင်ပါယုတ်ကလကလေးတွေကိုမြင်ပြီးဆုံးယုတ်ကလကလေးတွေကိုတက်ခွဲလို့နော်အကြည်တ၆ဘက်ကိုဆင်းလိုက်ကြသိကြည့်တာဗာဒီယုတ်ပြတွေကိုဆင်းလိုက်ကြပရမတ်တို့ဆိုင်အောင်ကနပြုံအောင်ယုတ်ကလတိုင်းယုတ်ကလတိုင်းမှာတက်ခွဲနိုင်ပါပြီနော်တက်ခွဲတယ်ဆိုတာကတော့ယုတ်ကလတစ်ခုအတွင်းမှာယုတ်သဘောတရား၁၀ခုရှိရင်၁၀ခုညီအောင်ရှိတတ်တာပြောတာနော်ကိုယ်ခုရှိရင်လည်းကိုယ်ခု၁၀ခုရှိရင်လည်း၁၀ခုအဲ့ဒီလိုသာစနစ်တကျရှိတတ်ပါလေသို့သောရှိတတ်တဲ့အပိုင်းမှာတော့သူဝိခာလိတနိစ္စတသူပရိသုဒ္ဓအချုပ်အဖြစ်ခြင်းမို့လိုတယ်အလွန်စင်ကြတန်ခြင်းမို့လိုတယ်အဲ့ဒီလိုအချုပ်အဖြစ်ခြင်းပြီးတော့အလွန်စင်ကြတန်ခြင်းလာပြီဆိုရင်တော့ဒီယုံတရားကိုအာရုံယူပြီးဖြစ်ပေါ်နေတဲ့နန္တရားတွေဒီတရားမေဝဘဂတအလိုလိုထင်ရှားလာပါလိမ့်မယ်လို့ဒီလိုဖွင့်ထားဒါဟာနိုင်ကမထန်သိကြီးတဲ့နေရာမှာလိုက်နိုင်ရမယ်စီကံကုန်တစ်ခုဒီလိုဒီသင်္ကြန်ပင်ကြီးကယက်ရှိတမဲတရားကြပါဒီပြအတွက်မှာဂရေတရင်းတော်ဖြစ်နေတာပဲဘယ်လိုလုပ်ရှိမလဲခင်ဗျာဒါနဲ့ဂရေလိုပဲကြံကြံကြီးပေါ့ပြီးပြောနေတာဟ ကိုဒီမှာရှိဖို့နင်းစနစ်တွေသူတို့ကတပ်ပတ်ပေးထားတယ်ကြတာအဲ့ဒီနင်းစနစ်တွေကြတော့ဒီပေးထားတယ်သူကယုံတရားမှာအတိညာတန်ရှင်းပြီးတော့အထုအချုပ်အထင်းကျင်းအောင်ပထမတန်လန်ရှင်းရှင်းသိသိထားတဲ့လုပ်ငန်းခွင်ကိုကြိုတင်ပြီးတော့မှမလုပ်ဘူးအဲ့ဒီကြိုတင်ပြီးလုပ်ငန်းခွင်မလုပ်တဲ့အကြောင်းရင်းနဲ့မှဒီယုံတရားနဲ့ပတ်သက်လို့အတိညာမတန်ရှင်းရတဲ့အကြောင်းရင်းကိုတစ်ဆင့်တက်ပြီးဆက်ချင်းကြည့်လိုက်ကြတယ်ဓမ္မရီကမထူတော်မြန်ဘူးဝိပဿနာဆိုတာကခဏိကသမာဓိနဲ့တွဲလို့ရတယ်ဆိုတော့ငကလုံးလေးကိုလက်ကင်ထားပြီးတော့သမာဓိထောင်ရဲ့လုပ်ငန်းကိုလည်းပြီးစွန့်ထားခဏိကသမာဓိဆိုတာဘယ်လိုသမာဓိမျိုးဖြစ်တယ်ဆိုတာကိုလည်းပြတ်ကြနေတာမဆန်းစစ်ဘူးမလေ့လာဘူးအရင်ကမဆန်းစစ်မလေ့လာဘူးဝိပဿနာဆိုတာကခဏိကသမာဓိနဲ့တွဲလို့ရတယ်ဆိုပြီးထိုင်ပြီးစိတ်နေတာပဲဒါလို့ကြိတ်ကြတော့မပြောတတ်ဘူးကိုနီးကိုဟန်နဲ့ကိုကြိတ်ကြတာပေါ့ကြိတ်လိုက်တော့နှစ်ပေါင်းသာကြာတယ်ဒီရုပ်နဲ့ဆက်ရှင်းပါဆိုတော့ဘာလဲဆိုတော့ကြိတ်ကြနေလိုက်ရှိတတ်တယ်လားမရှိတတ်မရှိတတ်တော့ဘုရားဟောတဲ့နန္ဒရားကိုလှမ်းပြီးတခြင်းတက်ပြီးရှိကြဗျံနဲ့စိတ်ကနုပါဒနာဆိုပြီးနော်ရှင်းလိုက်တော့အဲ့ဒီစိတ်ကနုပါဒနာနီးရသူတို့နီးရသူတို့ရှိလိုက်တော့ဘုရားဟောတဲ့စိတ်ရှင်တိတ်တွေကိုစိတ်ကြခဏအတိုင်းမှကိုယ်စင်အောင်ထွန်းဖောက်ပြီးပြီလို့ရတယ်လားမရပြန်ဘူးဘာဖြစ်လို့မရလဲဒီယုံတရားကိုအဋ္ဌဉာဏ်တန်တန်ချင်းချင်းချင်းယုံနေတဲ့အခြေပါကိုသိနေကြတာမရှိတဲ့အသေးဘူးယုံနေတဲ့အခြေပါကိုအရှုံးထွက်ကျင်းပြီးတော့စက်ကြနဲ့နဲ့ဓမ္မခွဲတတ်သေးတဲ့အတွက်သုံးယောဂီပုဂ္ဂိုလ်ရဲ့တန်တန်မှာဒီယုံတရားတွေကိုနှီးပြီးတော့ဒီယုံတရားတွေကိုအာရုံယူပြီးဖြစ်ပေါ်နေတဲ့နန္ဒရားကိုဘယ်လိုမှရှိလို့မရနိုင်ဘူးအာလုံးနည်းနည်းလေးကြောက်ဖို့ကောင်းကြောက်လို့လေရုပ်ဘောကလည်းစောင့်ပြီးတော့ဉာဏ်တွေကငားကောက်တဲ့ပုံစံပေါ့နော်ငါကဒီနေရာရောက်လာမှဖြစ်တော့ငါလာမဲ့နေရာကနေစောင့်ပြီးတော့ဈေးကငါကိုကြောက်ယူသလိုပဲဘုရားကဒီနေရာမှာဒွါရလို့ခေါ်ဆိုအပ်တဲ့အကြည့်တက်တွေကိုအစွတ်ပြုတ်ပြီးတော့ဒီနန္ဒရားတွေကပေါ်လာမှဖြစ်တော့သူတို့ဝင်ရထွက်ရဖြစ်တဲ့ဒွါရခေါ်တဲ့ဒီဒီကဘောကနေစောင့်ပြီးတော့ဒီနန္ဒရားကိုဖမ်းရတယ်တင်းကြီးရတယ်နော်အဲ့ဒီလိုသိသိတဲ့အပိုင်းမှာဥပမာလေးနဲ့ပြောထားတဲ့အာလုံးကြားဘူးကြလိမ့်မယ်။စေတုံကတော့ကြီးကြီးလေးတွေတုံးတော့ခုလိုမှန်နေမပေါ်ခင်ပေါ့နော်။ကြီးကြီးလေးတွေထဲမှာမိမိတို့ရဲ့မျက်နှာရင်းကိုကြည့်တဲ့အခါမျက်နှာရင်းကကြီးကြီးမှမထင်မရှားဖြစ်ခဲ့ရင်ဒီကြီးပုံလေးမှမထင်မရှားဖြစ်ခဲ့ရင်ပေါ့နော်။ကြီးပုံလို့တုံးပါတယ်။ကြီးပုံမှန်တဲ့မှာမထင်မရှားဖြစ်နေခဲ့ရင်မလုပ်ကြလဲ။ဒီကြီးပုံမှန်လေးကိုထပ်ထပ်တက်ကဆင်းကျက်အောင်ပစိုးလေးနဲ့ကြီးကြီးအိုးကလေးနဲ့ကြီးကြီးပုတ်တက်ပေးရတယ်။ဝန်တော်လိုက်လို့အရင်ကြီးရင်ကျင်းသွားတဲ့အချိန်ဆုံးမှကြီးလိုက်ရင်မျက်နှာပြီးကောင်းစွာရှင်းရှားပြီးနေတယ်အဲ့ဒီပုံစံအတိုင်းပဲရင်းမုံမြင်တဲ့တူနေတဲ့ဒီယုံပြတဲ့ကိုထက်ကထက်ကသုံးသပ်ပေးပါနှလုံးသွင်းပေးပါဉာဏ်ဖြင့်ပိုင်းခြားယူပါပိုင်းခြားမှတ်သားနေပါယုံပြတဲ့နဲ့ပတ်သက်တဲ့အကျုံအထွေတွေကျင်းပြီးတော့အသိဉာဏ်တွေကအလွန်ယုံပြတဲ့အပေါ်၌မှန်ရှင်းလာပြီဆိုရင်နန္တရားတွေဒီအလိုလိုသင်္ချာလာလိမ့်မယ်ဆိုပြီးတော့ဒီလိုဖွင့်ထားနော်ကြောက်ကြောက်ဦးဇင်းတို့ဒီကံပါဝစရနန္ဒရားတွေကိုသိကြတော့မှယောဂီပုဂ္ဂိုလ်ဒီယုတ်ရားတွေကိုသိသိကြသိသိထားပြီးဖြစ်ဖို့တော့လိုနေတယ်အဲ့ဒီလိုလိုတဲ့အပိုင်းမှာအသိစိတ်ကနေစပြီးသိသိတဲ့နိသိနဲ့ဖန္တာကစသိသိတဲ့နိသိနဲ့ဝေဒနာကစသိသိတဲ့နိသိနဲ့အဲ့ဒီသုံးပြီးမှကြိုက်တဲ့နိကသိသိနိုင်ပါတယ်နော်သိသိတဲ့အချိန်ခါမှာသူကဖန္တကစသိသိတယ်ဖန္တတခုတည်းသိသိရသည်တော့မဟုတ်ဘူးရှင်ဘက်ဖန္တနဲ့အတူရှင်ဘက်ခန္ဓာငါးပါးလုံးကိုသိသိရမယ်ဝေဒနာကစသိသိရင်လည်းဝေဒနာတခုတည်းသိသိရသည်တော့မဟုတ်ဘူးဝေဒနာနဲ့ရှင်ဘက်နာခန္ဓာလေးပါနော်ခန္ဓာငါးပါးစကားကအမြယာဝုထယုတ်ပဲချက်ပြောလိုက်တာပါနော်ဝေဒနာနဲ့ရှင်ဘက်နာခန္ဓာလေးပါလုံးကိုသိသိရမယ်အသိစိတ်ရှင်ချမ်းရင်လည်းအသိစိတ်တခုတည်းသိသိရသည်တော့မဟုတ်ဘူးအသိစိတ်နဲ့ရှင်ဘက်နံခန္ဓာလေးပါးလုံးကိုပဲသိကြည့်ရမယ်လို့ဒီလိုသတ်မှတ်ချက်ပေးထားတယ်။အဲဒီသတ်မှတ်ချက်အရခုဒီသက္ကုဓရဝိသိစိတ်ရှိတဲ့တေကိုရှုတော်မြတ်ယောဂီပုဂ္ဂိုလ်ဟာလေဒီသက္ကုအကျင့်နဲ့ဘဝမနောအကျင့်တက်ကိုပုဒ်တော်သိကြည့်ပြီးတော့ယောဂလတက္ခုသို့မဟုတ်ယောဂလအများစုဤယူပါယုံအယံကိုနှံ့ပြီးအာယံယူရတယ်။ဒီတော့ဒီနေရာမှာနည်းနည်းလေးရင်းချက်လေးတခုတော့ရှိနေတယ်သက္ကုအကြည်ဓာတ်နဲ့ဘဝင်မနောအကြည်ဓာတ်မှာယူပါယုံအယောင်ကလာပြီးချင်းနေသလားသို့ယူပါယုံဒီကလတ်တစ်ခုမှရှိတဲ့ယူပါယုံအယောင်ကချင်းနေသလားကလတ်အများစုပေါင်းစုမှချင်းနေသလားဆိုတော့ပြဿနာတစ်ခုပဲနော်အဲဒီအချက်ကတော့ယောဂီပုဂ္ဂိုလ်များယုတ်ကလတ်ကိုကနပြီးအောင်ဓာတ်ခွဲတဲ့အပိုင်းနဲ့ဆက်ဆက်ပြီးပြောမှပို့ပြီးသဘောပေါက် ယောဂလာကလေးတစ်ခုအတွင်းမှာတည်ရှိနေတဲ့ယောသဘောတရား၁၀ခုရှိရင်၁၀ခု၊၉ခုရှိရင်၉ခု၊၈ခုရှိလည်း၈ခုအဲ့ဒီသဘောတရားလေးကိုတစ်လုံးစီတစ်လုံးစီခွဲခြားသိဖြာပြီးရှုနိုင်မှသိနိုင်မှခဏပြုံးမယ်။ယုတ်တုံးယုတ်ခဲပြုံးမယ်။အဲ့ဒီယုတ်တုံးယုတ်ခဲပြုံးမှယုတ်ပရမနေကြီးကိုဆိုင်မယ်။ပရမနေကြီးကိုဆိုင်မှလည်းအနတ္တဉာဏ်အမြင်ပေါ်မယ်။ဒီတော့ဗရမကိုဉာဏ်ဉာဏ်ဆိုင်ရဲ့အတွက်ကလတ်တစ်ခုအတွက်မှတည်ရှိနေတဲ့ပထဝီအဘောတည်သောပါရောအစဉ်အနအယတာဩဇာဇီဝိတအကြည်တအစရှိတဲ့ဒီယုတ်ရက်လေးကိုသိသိတတ်တတ်ဖို့လိုတယ်။အဲဒီယုတ်ကြီးထဲမှာဘောနခေါ်တဲ့ယူပါယုံလေးမပါဘူးလား။ကလတ်တိုင်းမှာရှိနေတဲ့ဒီယူပါယုံကိုလည်းဓာတ်ခွဲကဒီဉာဏ်နဲ့ပိုင်းခြားပြီးသိသိပြီးရှိရမယ်။ယုတ်ဆယ်လုံးထဲမှာဒီယူပါယုံလည်းပါမနေဘူးလား။ပါနေကလတ်တခုမှရှိတဲ့ယူပါယုံပဲမဟုတ်ဘူးလား။ဟုတ်ပြီ။ဒါကြောင့်ဒီကလတ်တခုမှရှိတဲ့ယူပါယုံဟာရှိလို့ရလားမရဘူးလား။ရတယ်။မရရင်ကလတ်မပြုတ်ဘူး။ပရမတ်ကိုဉာဏ်ဖြင့်မဆိုင်ဘူး။ဒါကြောင့်ဒီသက္ကုသရဝိသီမှာသက္ကုအကြည့်နဲ့ဝေမနောအကြည့်ကိုပူတဲ့သိသိပြီးတော့ယူပါယုံအယောင်ကိုနှံ့အာယုံယူရင်ယူပါယုံအယောင်တခုကိုနှံ့အာယုံယူလဲဖြစ်တော့ဖြစ်နိုင်တယ်။သို့တော့ယူပါယုံအများစုကိုနှံ့ပြီးယုတ်ကလအများစုမှရှိနေတဲ့ယူပါယုံအများစုကိုနှံ့အာယုံယူရင်တော့ပို့ပြီးတော့သင်္ချာဒီသဘောတော့ရှိနော်ကဲဒီတော့စက်ကိုအကြည့်နဲ့ဘွေမနောအကြည့်ကိုသိကြည့်ပြီးတော့ယုတ်ကလတစ်ခုသုံးဖို့ယုတ်ကလအများစုရဲ့ယူပါယုံအယောင်ကိုနှံ့အာယုံယူလိုက်တဲ့အချိန်ခါမှာဘွေယူပါယုံအယောင်ကဒီစက်ကိုအကြည့်နဲ့ဘွေမနောအကြည့်မှသိနေလာပြီးဖြစ်တယ်ဖြစ်တဲ့အချိန်ခါမှာစက်ကိုတော့ဝိသိဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်တဲ့အချိန်ခါမှာကြီးတော့နှစ်ချက်လို့သိကြည့်နိုင်ပါတယ်ဒီဌာနမှာတော့ယုံကြည်တဲ့ကအများအပြားအပြီးမှာသင်မှုတဲ့ယောဂီကအရင်တည်းအတိတ်နဲတော့မူတမူတဲ့ပဲထားပြီးများတော့အပြည့်တော့သင်ပေးပါနော်။နောက်ပိုင်းဝိပဿနာပိုင်းရောက်လာတဲ့အချိန်ခါကျရင်တော့ဖာတာကိုဥဒေပြီးတော့လည်းအရှုခိုင်းဖာတာကိုဥဒေပြီးသုခိုင်းရင်ဓမ္မနုပါဒနာပိုင်းဝင်သွားတယ်။ဝေဒနာကိုဥဒေပြီးတော့လည်းအရှုခိုင်းပါတယ်။ဝေဒနာကိုဥဒေပြီးနာတရားတွေယောဂီတွေသိသိပြီးသုခိုင်းရင်ဝေဒနာနုပါဒနာတိပ္ပံနဲ့အကျုံးဝင်သွားတယ်။အသိစိတ်ဝိညာဉ်ကိုဥဒေပြီးတော့သုခိုင်းမယ်ဆိုရင်တော့စိတ်တနုပါဒနာတိပ္ပံနဲ့မှအကျုံးဝင်သွားတယ်။ဒါကြောင့်အစအာထုသပုဂ္ဂိုလ်ကိုတော့အတိတ်စိတ်ကိုပဲပြန်နာထပ်ပြီးသိရှိတဲ့စနစ်ကလေးကိုသင်ပေးပါတယ်နော်။ဒါကြောင့်သက်ကိုအကြည့်နဲ့ဝေမနောအကြည့်ကိုဘုရားသိရှိပြီးတော့ယုတ်ကလတက်ခုသုံးမှုယုတ်ကလအများကြီးရဲ့ယူပါယုံအယောင်ကိုနှံ့အာယုံယူလိုက်တဲ့အခါဇောယူပါယုံအယောင်ကသက်ကိုအကြည့်နဲ့ဝေမနောအကြည့်ကမှပြန်လူလာပြီးရိုက်ခတ်လိုက်ခြင်းနဲ့ဒီပိုင်းနဲ့တဲ့သက်ကိုတို့ကဝိသိစိတ်ကလေးကြီးဖြစ်သွားတယ်။ဖြစ်သွားတဲ့အခါမှာအဲ့ဒီမှာစိတ်ကြခဏတိုင်းစိတ်ကြခဏတိုင်း၌ရှိနေတဲ့စိတ်ကလေးကိုဇလုံးပြီးဇလုံးဖြစ်နေတာကိုမြင်အောင်ပထမဆက်သိကြရတယ်အဓိပ္ပာယ်ကိုဦးစားပေးပြီနော်အဓိပ္ပာယ်ကဘာလဲလို့မေးတော့ဇာနနာနာမဥပလတ္တိသိတယ်သိတယ်ဆိုတာကအာယုံယူလို့ရတဲ့သဘောလေးပြောတာနော်အဲဒီတော့အဲ့ဒီအဓိပ္ပာယ်ကလေးဇလုံးကိုဦးစားပေးပြီးသိကြလိုက်တဲ့အချိန်ခါမှာစိတ်ကြခဏတိုင်းရဲ့အဓိပ္ပာယ်ကလေးကိုသင်ဆက်ဆက်သိကြလို့ရပြီဆိုရင်နောက်ထပ်နှစ်ခုတော့ကြိုးကြည့်အဘိဓိဖန္တနှမျိုးနော်အဲဒီတော့ပိစရဏဝဇ္ဇခေါ်တဲ့ရှင်ဉာဏ်မှာအဘိဓိဖန္တနှမျိုးသက္ကုဝဉ္ဇဉ်မှာလည်းအဘိဓိဖန္တနှမျိုးသမရိဆိုင်မှာလည်းအဘိဓိဖန္တနှမျိုးတဏိဏမှာလည်းအဘိဓိဖန္တနှမျိုးဘုထောမှာလည်းအဘိဓိဖန္တနှမျိုးဇောခဏိကိမှာလည်းအဘိဓိဖန္တနှမျိုးစီပေါ့ဒရာယုံမှာလည်းအဘိဓိဖန္တနှမျိုးစီနောက်ဝိသီတွေမှာလည်းထိုနည်း၎င်းပါနော်အဲဒီနဲ့ဆက်လက်အားဖြင့်နှလုံးစိတ်ကြခဏတိုင်းမှာမြင်အောင်ထပ်ခါတက်ခါလေ့ကျင့်ရတယ်အဲဒီလိုလေ့ကျင့်တဲ့အပိုင်းမှာဒီကသက္ကုဒ္ဓရဝိသိစိတ်ဆိုတဲ့ဒီကျင့်ဖြစ်ခဲ့ရင်ဘဝင်ထပ်ထပ်ပြီးတော့နောက်ကမနောဒ္ဓရဝိသိတွေကယူပါယုံကိုဆက်နဲ့အာယုံယူနေတဲ့မနောဒ္ဓရဝိသိတွေကအချိန်များစွာထပ်ခါထပ်ထားတော့ဖြစ်တတ်တယ်။ဘဝင်နေထပ်ထပ်ပြီးအချိန်များစွာဖြစ်ရင်လည်းဖြစ်တယ်ဆိုတော့သိအောင်ဆက်လက်ရှုအပ်ပါတယ်နော်။အဲဒီလိုထပ်ခါထပ်ခါရှုနိုင်တော့အတိအကျဖတ်တာနှလုံးကိုတင်းကျပ်ကျပ်စိတ်တခဏတိုင်းနဲ့လင်းကြည့်လို့ရပြီဆိုရင်နောက်တစ်ခုတိုးလိုက်အတိအကျဖတ်တာဝေဒနာ။အဲဒီဝေဒနာတွေကြံ့ရင်တော့ကိုယ်ကပြန်ပြန်ရှုတတ်ဖို့လိုလာပြီနော်။ယောဂီတွေကိုမြတ်တော်အဖြစ်ဒီနေရာမှာကြံပြီးဖြစ်လိုက်လို့ရှိရင်တော့ယောဂီတွေလံပြီးတော့អော်ရတာပဲနော်အဘိဓမ္မာအခြေခံမရှိတဲ့ယောဂီတွေကိုတခါတလေသူတို့ကဘုန်းကြီးကိုလက်ပြီးဖြန်းတာလည်းရှိတတ်တယ်အဘိဓမ္မာအခြေခံမရှိရင်တော့ဒီနေရာမှာဘယ်ရှိမှာဘာဝရဏနဲ့စူးစမ်းခိုင်းလိုက်တာပဲဘုန်းကြီးကတော့ဆက်တယ်တချို့ဆို3ရက်လောက်ရှိပါတယ်တချို့လည်း4ရက်လောက်ရှိပါတယ်လက်ပြီးထောက်ကြတယ်ဘယ်ရှိကဘာဝရဏလဲဘယ်ရှိကသီသရတော်ဝဇ္ဇကဘာဝရဏလဲသက္ကုဝဉ္ဇဉ်မှာဘာဝရဏလဲသမထိမှာဘာဝရဏနဲ့တဏိဒနာမှာဘာဝရဏနဲ့ဘုသောမှာဘာဝရဏနဲ့ဇောမှာဘာဝရဏနဲ့ဆောက်ညောအဲဒီလိုကလာပြီးပြန်သွားတယ်အကုန်လုံးဒါရီကအကုန်လုံးတော့မှတ်တာကြီးပဲဒီလိုကလည်း ဗမဏတကြီးပြောလို့ဘုန်းကြီးကမဟုတ်သေးဘူးပြန်ကြည့်ဆိုရင်တော့မရခင်ကြတော့သူကနည်းနည်းပုံပြောင်းလိုက်တယ်အကုန်လုံးဥပက္ခာကြီးပဲလာပြန်ပြီဟုတ်တယ်မလားမဟုတ်သေးဘူးပြန်ကြည့်ဆိုအဲဒီဆိုကြအဲ့ဒါကပောက်တင်ကပောက်ဆန်တော်ခံရမျိုးဖြစ်ဒါကြောင့်ဒီလိုအရှုခံရတယ်ပိုင်းချသိရမယ်တရားထိတယ်မှာဝိရဏလည်းပါတယ်နော်နောက်ပိုင်းဝိရဏလူပါနောက်ပိုင်းမှာလည်းမြတ်စွာဘုရားကနာမိတဒုက္ခဒုက္ခဥပ္ပခာနိရာမိတဒုက္ခဒုက္ခဥပ္ပခာဆိုပြီးတော့ဝေဒနာ၃မျိုးလုံးကိုသင်္ခါရတိအောင်ရှိဖို့မြတ်စွာဘုရားတိုက်တွန်းထားတယ်နော်။ဒါကြောင့်စိတ်တက္ကနာတိုင်းမှာလည်းရှိနေတဲ့ဝေဒနာတွေကိုပုံစံမှန်တိအောင်ရှိအပ်ပါတယ်။အဲဒီလိုရှိတဲ့အပိုင်းမှာပိစက္ခဝေဒနာတော့ညီဖုံရပုံစံမှန်တတ်မှတ်ချက်ရှိ။ညီဖုံရတော့မဟုတ်ဘူးမုတ်ဆက်မုတ်ဆက်နော်။ပုံစံမှန်တတ်မှတ်ချက်ရှိတဲ့သူကအမြဲတမ်းဥပ္ပခာဝေဒနာပဲ။သံဃာဝိညာဉ်ကြီးအမြဲတမ်းဥပ္ပခဝေဒနာ၊သံမရိစိတ်ကအမြဲတမ်းဥပ္ပခဝေဒနာ။နာမည်နာမှာကြတော့အာယုံကအိဋ္ဌဖြစ်နေလို့မိမိတို့ကလက်သက်ချက်ဝမ်းမြောက်ခြင်းနဲ့ရှင်တော့သောမနတဝေဒနာအဲ့ဒီလိုဖြစ်တယ်။သောမနတမဖြစ်ပဲဥပ္ပခဖြစ်တာလေရှိတယ်။ဘုထောကြတော့ပုံတွေသူကဥပ္ပခဝေဒနာ။ဇောဒီမှာကတော့ဉာဏ်နဲ့ပါမယ်ပိတိနဲ့ပါမယ်ဉာဏ်နဲ့ရှင်မယ်ပိတိနဲ့ရှင်မယ်ဆိုလို့ရှိရင်တော့ဝေဒနာတိသောမနတဝေဒနာဉာဏ်တော့ရှင်တယ်ပိတိမရှင်ဘူးဆိုရင်ဥပ္ပခဝေဒနာပိတိတော့ရှင်တယ်ဉာဏ်မရှင်ဘူးဆိုရင်လည်းသောမနတဝေဒနာဉာဏ်ကပိတိကနှစ်မျိုးလုံးမရှင်ဘူးဆိုရင်တော့ဥပ္ပခဝေဒနာစသည်ဖြင့်သူဝေဒနာလေးနဲ့ဒီတိတဲ့အရှိကြတယ်ဒါယုံကတော့ဇောနဲ့အလားတူတာများတယ်နော်နောက်ပဲနောက်ဝိသီကိုခေါ်ဆိုအပ်တဲ့မနောဒရဝိသီကျတော့မနောဒရဝဇ္ဇမှာပုံနေဥပ္ပခဝေဒနာဓာရီမှာတော့ခုနကအတိုင်း၄ချက်ရှိရှိတယ်။ဒါရုံမှာလည်း၄ချက်ရှိရှိနိုင်တယ်နော်။အဲ့ဒီတော့ဝေဒနာ၄ဒီကိုလည်းသိကျက်ခဏတိုင်းမှာတင်းချာချာသိအောင်သိရှိပြရတယ်။အဲ့ဒီတော့အတိစိတ်ဖန်တာဝေဒနာ၃လုံးသိရှိလို့ရပြီဆိုရင်တော့အတိစိတ်ဖန်တာဝေဒနာတင်ညာ၄လုံးတိုးရှိပြီ။၄လုံးသိရှိလို့ရရင်၅လုံးငါလုံးသိင်းကြည့်လို့ရပြီဆိုရင်တော့သူပုဂ္ဂိုလ်ဒီစိတ်တခဏတိုင်းနဲ့အတိစိတ်ဖတ်တာဝေဒနာပညာစေတနာငါလုံးငါလုံးအကျဉ်းများစွာဖြစ်တဲ့ကိုသဘောပေါက်ပြီဆိုရင်ကျန်တဲ့စိတ်စိတ်တွေကိုဉာဏ်ချပြီးတော့ဒီမှာတော့သင်ပေးနေတယ်နော်ကျန်တဲ့စိတ်စိတ်တွေကိုဉာဏ်ကြည့်ပြီးတော့အဲ့ဒီစိတ်စိတ်တွေကိုစိတ်တခဏတိုင်းနဲ့မြင်အောင်သင်ကြည့်ရပါတယ်ဒီသတ္တရဟောဇာမဆိုနမူနာပြောမယ်အတိစိတ်ဖတ်တာဝေဒနာပညာစေတနာဣဇဂရဇိတမနတိကာရဝိဒေဝိဇာရအတိမောခဆိုပြီးတော့စိတ်စိတ်တည်းစက်တလုံးရှိအဲ့ဒီစက်တလုံးကိုမြင်အောင်ဖြူရမမြင်ဘူးကလည်းမပြေဘူးနံပရမမဆိုင်ဘူးသံဃဝိညာဉ်မြင်သိကြတော့အတိစိတ်ဖာတာဝရဏပညာစေရဏဣဿကရာဇီဝိတမနတိကာရဆိုပြီးစိတ်စိတ်တည်းရှင်းလုံးရှိနံပရိဆိုင်လို့ခေါ်ဆိုအပ်တဲ့ဥပယံကိုလက်ခံတဲ့စိတ်ကြတော့အတိစိတ်ဖာတာဝရဏပညာစေရဏဣဿကရာဇီဝိတမနတိကာရဟုတဲ့ဝိဇ္ဇာရအတိမောခဆိုပြီးတော့စိတ်စိတ်တည်းစက်တလုံးရှိတယ်။နာမည်နာခေါ်တဲ့စုံစမ်းစိတ်မှာပီတိပါမယ်ဆိုလို့ရှိရင်တော့ခုနကအတိစိတ်သာတာဝေဒနာပညာစေတနာဣဇဂရံသုဒ္ဓမနတိကာရအတိမောခပီတိဆိုပြီးတော့အဲဒီမှာစိတ်စိတ်တည်းစက်နှလုံးရှိတယ်။ပီတိမပါရင်တော့စက်တလုံးပဲရှိမှာ။ဘုံထောင်းကြတော့သူကဘုံတွေဥပ္ပခဝေဒနာဖြစ်တဲ့ပီတိမပါဘူး။မပါတဲ့အတွက်သူကအတိစိတ်ဖန်တာဝေဒနာပညာစေတနာဣဇဂရသီတာမနတိကာရအတိမောကဝရိယဆိုပြီးစိတ်စိတ်တွေနှလုံးပုံပြီးရှိအဲ့ဒီပုံတွေကြီးကိုတော့နားလည်ထားဖို့လိုတယ်ရောကြတော့ခဏကမိမိတို့ကဒီဟုတ်သောရဲ့ဆုံးဖြတ်ချက်ကဒီယူပါတော့အကြောင်းလို့အကြောင်းလို့ပဲဆုံးဖြတ်ချက်ချမယ်ဆိုရင်တော့ဇောဒီ34လုံးစိတ်စိတ်တွေ34လုံးညာနဲ့ပါမယ်ပြီးဒီနဲ့ပါမယ်ဆိုရင်34လုံးဖြစ်တယ်ညာမပါဘူးပြီးပြီးပါရင်လည်း33ပီတိပါတဲ့ဉာဏ်မပါဘူး33ဉာဏ်ရောပီတိရောနှစ်မျိုးလုံးမပါရင်38ခုနှစ်ကြိမ်တိုင်တိုင်ဖြစ်တယ်။တရားရုံနှစ်ကြိမ်မှလည်းပုံစံလူစုံနဲ့လားဒီပုံရအောင်ဖြစ်လာကြည့်ပါရယ်နော်။အဲဒါအဲ့ဒီ34လုံးဆိုတာကတလောကပရမဇန်နန္တရား34လုံးနဲ့အတူတူပဲ။သရပညာအုပ်စုဆိုပြီးတော့ယောဂီတွေနားလည်လဲအောင်ဒီမှာတော့သင်ပေးနေတယ်။အဲ့ဒီ34လုံးပြည့်တဲ့အတိဒီဇောတွေမှာစိတ်ကြက္ခဏတိုင်းမှာ34 34 34ရောခဏချင်းလုံးမှာမြင်အောင်နှမ်းရှိတတ်ဖို့တော့လိုတယ်။အဲ့ဒီလိုရှိတတ်ပါမှနန္ဒရားကိုစသည်တဲ့အဆင့်ဖြစ်ပါတယ်။ရုပ်ကိုကြည့်တဲ့နာမ်ကိုကြည့်တဲ့ဒီအဆင့်နဲ့ရှိသေးတယ်။ဒီတဲ့မပေါ်သေးဘူး။ဘာမှမဖြစ်သေးဘူး။ရုပ်နာမ်ကိုသိကြည့်နေတဲ့အပိုင်းကျတာရှိနေသေးတယ်။34ရှိရင်34စ ဆက်တလုံးရှိရင်ဆက်တလုံးရှင်းလုံးရှိလေရှင်းလုံးဆက်တလုံးရှိလေဆက်တလုံးအဘိအဘိခွဲပြန်စိတ်ပြပြီးမြင်မှသံဃာခန္ဓာအပြေုံမဲ့ရှိသေးတယ်ပရမဉာဏ်ကြီးကတော့စိုက်ပြီးဓာတ်ပြီးနဲ့လုံငန်းခွင့်ပြီးပြလားမပြီးသေးဘူးစိတ်ဆက်ခန္ဓာအပြေကိုအလိုသေးတယ်စိတ်ဆက်ခန္ဓာပြိုတယ်ဆိုတာကအဲ့ဒီစိတ်ကလေးတွေထဲမှာအတိစိတ်ကဘာလုံငန်းလုပ်တယ်ဖတ်တာကဘာလုံငန်းလုပ်ကိစ္စလုပ်တယ်ဝိညာဉ်ကဘာလုံးငန်းကိစ္စလုပ်တဲ့တင်ညာကဘာလုံးငန်းကိစ္စလုပ်တဲ့စေတနာကဘာလုံးငန်းကိစ္စလုပ်တယ်ဆိုတာလုံငန်းကိစ္စလေးတွေကိုအတိအကျဖွင့်ပြစေချင်ပြီးအောင်ဆက်ချင်ပြီးရှိပါသေးတယ်။အဲဒီလိုသိနိုင်ရဲ့အတွက်ရှိနိုင်ရဲ့အတွက်ဘာလို့အပ်တယ်လို့ပြီးတော့သေကရာကြီးညာကလက္ခဏရတ္တပိစုပဒံပဒထံအဖြစ်ဒီရုပ်တည်းဒီနန်းလေးကိုသိစည်းပါဆိုပြီးတော့ဒီစနစ်သိထားတယ်နော်။အဲဒီလက္ခဏရတ္တပိစုပဒံပဒထံဒီအဖြစ်ဒီရုပ်တည်းဒီနန်းလေးကိုတစ်ဖန်ပြန်ပြီးတော့ထက်ခါထက်ခါသိချင်သေးအပါလေး။အဲ့ဒီလိုကြည့်ရင်ပြမဒီနန္တရားတွေနဲ့ပတ်သက်တဲ့အသိဉာဏ်တန်ရှင်းလာမယ်။အဲ့ဒီတော့ဒီအသိဉာဏ်တန်ရှင်းလာတဲ့အခါမှာခုနကယောနိသောမနတိကာရဘိုင်းကအကြောင်းလို့နှလုံးသွင်းလာလေအကြောင်းကိုပြောရတယ်။ဒါကသက္ကုဒ္ဒရာဝိသိကတဲ့အကြောင်းလို့ပဲသိတယ်။မနောဒ္ဒရာဝိသိတွေဒီဘယံကိုဆက်လက်အာယုံယူနေတဲ့မနောဒ္ဒရာဝိသိတွေကလည်းဒီအကြောင်းလို့သိတယ်။သို့တော့ဒီဘယံကိုဆက်လက်အာယုံယူနေတဲ့မနောဒ္ဒရာဝိသိတွေကအကြောင်းနဲ့နာမကဒီယူပါယုံအကြောင်းလေးကိုယုတ်တရားလို့လည်းသိတယ်။ဒီယူပါယုံရဲ့ဖြစ်ပြီးဖြစ်နေတာကိုကြည့်ပြီးအနိစ္စလို့လည်းသိတယ်။ဒီယူပါယုံအကြောင်းရဲ့ဖြစ်ခြင်းပြည့်ခြင်းတန်ခြင်းဖြင့်အနိစ္စခံရတဲ့တစ်ခါကိုညာနဲ့မြင်အောင်ကြည့်ပြီးဒီယူပါယုံကိုဒုက္ခလို့လည်းသိတယ်။ဒီယူပါယုံ၌မပြည့်စုံတဲ့အခြေအနေအခိုင်အမာအနှစ်သာရအဖြစ်ဒီနေ့အတ္တမဟုတ်တဲ့တရားပဲလို့